Welcome to the Voice of America in Burmese.
Jadi mingla pyarane pizo ne mne khin phit ja ba de kya. VOA American Daiyan 2018 khu ne zon la 23 ya tin ni mne khin season ni go American Pyarang Su Washington DC myu ro ani 5 km 24 50 51 ka ni dai yai thol lwin ni de lo VOA Facebook sa myin na ga ba dai yai kin set pe ni ba de kya.ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းဝင်ယူတင်ဆက်မှာပါ
ကျွန်တော်ကြောင်းလဲမှာအမေရိကန်သမ္မတနဲ့ရုရှားသမ္မတတို့ထိပ်သီးဆွေးနွေးပွဲတွေ့ဆုံမှုဖြစ်ပေါ်ရေးကြိုးပမ်းနေကြတဲ့အကြောင်းနောက်တစ်ခါမြန်မာစစ်အရာရှိနဲ့နေကြားဆောင်ရဲအရာရှိစုစုပေါင်း9ဦးကို EU ဥရောပသမ္မတကရေးယူတံခတ်ဖို့အစီအစဉ်နေတဲ့အကြောင်းနဲ့နေ့တုန်းကအကြိမ်နဲ့ကစားခဲ့ကြတဲ့ကမ္ဘာဖလားဘောလုံးပွဲစဉ်တွေအကြောင်းကိုမဲ့အင်ဂျင်နီယာတူစင်ဆက်တော်ဖို့ရှိပါတယ
်ဟုတ်ကဲ့ပါခင်ဗျာမြောက်ကိုရီးယားကနျူကလ িয়ার လက်နက်ဖျက်သိမ်းရေးအစီအစဉ်ဟာထင်ရှားတာနဲ့စန့်ကျင်ဘက်ဖြစ်နေလိမ့်မယ်လို့လေ့လာသူတွေကသုံးသပ်နေတဲ့အကြောင်းနဲ့မလေးရှားနိုင်ငံမှာတော့သတင်းမီဒီယာလွတ်လပ်ခွင့်အပိုင်းမှာအပြောင်းအလဲတွေဘယ်လိုရှိလာနိုင်မှာတလဲ
It was definitely you know outright censorship because the government could say to and would say to the print and
သတင်းနေပြီးမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒီအကြောင်းနဲ့အတူကဘာဖလားဘောလုံးပွဲသုံးသပ်ချက်နဲ့ကမ္ဘာကြီးနဲ့ဈေးကွက်အလားအလာတွေကိုလည်းနားဆင်ရမှာပါအခုတော့ထိတ်တန့်အောင်နိုင်ငံတကာသတင်းတွေကိုကိုကျော်အောင်လင်းနဲ့မတ်အင်ဂျင်နိုင်တို့ပြောပြပေးပါဦးဗျာ
ဂေါတီမာလာနိုင်ငံကနေပြီးတော့အမေရိကန်ပြည်ထောင်စုတဲကိုရောက်လာခဲ့ကြတဲ့သားအမိ2ဦးအမေရိကန်နေဆက်မှာပြီးခဲ့တဲ့လကတည်းကခွဲခွာပြီးနေခဲ့ကြရတာမနေ့ကဆလပိုင်းမှာတော့အတူပြန်ဆောင်ခဲ့ကြပါပြီမေရီလန်းပြည်နယ်ဘော်တီမိုးနိုင်ငံကလေစိတ်မှာမနေ့က9နှစ်အရွယ်သားဖြစ်သူနဲ့သူ့ရဲ့မိခင်ပြန်ဆောင်ခဲ့ကြတာပါအမေရိကန်ပြည်ထောင်စုတရားရုံးကိုအမေဖြစ်သူကတရားစွဲခဲ့တဲ့အမှုမှာလွန်ခဲ့တဲ့တရက်တုန်းကပဲတားဖြစ်သူကိုပြန်လွှတ်ပေးဖို့အမေရိကန်တရားဝင်ကြီးဌာနကဆုံးဖြတ်ခဲ့ပါတယ်။အဲ့ဒီတားမိဟာအမေရိကန်နေဆက်ကိုဖျက်ချော်ပြီးတက်ဆက်ပြည်နယ်ထဲမှာနေထိုင်ခဲ့ပါတယ်။အဲ့ဒီကနေပြီးတော့အမေရိကန်နိုင်ငံမှာနေထိုင်ခွင့်ရဖို့နိုင်ငံရေးခလုံးွင့်လျှောက်ထားခဲ့တာပယ်ချခံခဲ့ရပါတယ်။အမေရိကန်ပြည်ထောင်စုတဲကိုမက္ကဆီကိုနိုင်ငံတွေကနေပြီးတော့တရားမဝင်ရောက်လာခဲ့ကြတဲ့မိသားစုတွေကိုမိဘနဲ့သားသမီးသီးခြားစီခွဲမထားဖို့အစိုးရဌာနတွေကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြေညာပေးနေတုန်းကပဲညွှန်ကြားထားခဲ့ပါတယ်။သမ္မတကတော့မယ်လာနီယာထရမ့်တက်ဆက်ပြည်နယ်မှာရှိနေတဲ့ထိန်းသိမ်းစခန်းတစ်ခုမှာအဖမ်းခံထားရတဲ့ကလေးတွေကိုကြေညာပေးနေကတောကြည့်နေတော့မှာပဲသမ္မတထရမ့်ကသူ့ရဲ့အစိုးရအဖွဲ့ကိုကလေးတွေနဲ့မိဘတွေကိုအတူရှိနေစေချင်တယ်လို့ပြောခဲ့တာပါ။လုံခဲ့တဲ့ AP လာကလေးကမိဘတွေနဲ့ခွဲခွာပြီးနေနေခဲ့ကြရတဲ့ကလေးပေါင်း2300ကျော်ကိုသူတို့ရဲ့မိဘတွေနဲ့အတူပြန်ဆောင်နိုင်ရေးအစီအစဉ်ကတော့ချက်ချင်းဖြစ်နိုင်မယ်သဘောတော့မရှိပါဘူး
။ American တွင်းကုန်တွေပေါ်ဥရောပတမကဘက်ကအခွန်ကောက်ခံတာကိုလက်တုံ့ပြန်တဲ့အနေနဲ့ဥရောပနိုင်ငံတွေမှာတက်ဆင်ပြီးတင်သွင်းလာမယ့်မော်တော်ကားတွေအပေါ်အခွန်20ရာခိုင်နှုန်းကောက်ခံဖို့ American သမ္မတ Donald Trump ကချိန်ချောက်ပြောဆိုလိုက်ပါတယ်။တောက်ကြနေက American တွင်းကုန်တွေပေါ်ဥရောပတမကရဲ့အခွန်ကောက်ခံမှုစတင်တက်ရောက်တဲ့အနေမှာပဲသမ္မတထရန့်ကသူ့ရဲ့လူမှုကွန်ရက် Twitter အကောင့်မှာဥရောပသမ္မတကအဲ့ဒီလိုတွင်းကုန်ခွန်ကောက်ခံမှုပြန်ပြီးမရုပ်သိမ်းမှုဆိုရင်အမေရိကန်ကိုတင်သွင်းလာမဲ့ကားပစ္စည်းအစိတ်ပိုင်းတွေနဲ့တိဆောက်တက်ဆင်မဲ့မော်တော်ယာဉ်တွေအပေါ်မှာတွင်းကုန်ကွန်20တိုးမြင့်မှာဖြစ်တယ်လို့ရေးသားချင်းချောက်ခဲ့တာပါအမေရိကန်ကိုတင်သွင်းတဲ့ကားတွေနဲ့ကားစိတ်ပိုင်းပစ္စည်းတွေဟာနိုင်ငံရဲ့လုံခြုံရေးကိုချင်းချောက်မှုဖြစ်စေသလားဆိုတာစုံစမ်းစစ်ဆေးနေတာကိုလာမယ့်ဇူလိုင်လဒါမှမဟုတ်ဩဂုတ်လအတွင်းမှာစူးစီးတင်ပြဖို့အမေရိကန်စီးပွားရေးနဲ့ကုသရောင်းဝယ်ရေးဝန်ကြီးဌာနအနေနဲ့အစီအစဉ်ရှိကြောင်းစီးပွားရေးဝန်ကြီး Wilbur Ross ကကြေညာပြီးနောက်တစ်ရက်မနေ့တောက်ကြနေမှာသမ္မတထရန့်ကအဲ့ဒီလိုရေးသားခဲ့တာဖြစ်ပါတယ်ဒီလိုတွင်းကုန်ကွန်တိုးမြင့်ကောက်ခံမဲ့ကိစ္စဟာအမေရိကန်အပါအဝင်ဥရောပနိုင်ငံတွေကိုပါအကျိုးရုပ်စေမယ်လို့မော်တော်ကားစီးပွားရေးလုပ်ငန်းကျွမ်းကျင်သူတွေကသတိပေးထားပါတယ်ဥရောပသမဂ္ဂဘက်ကအခွန်တိုးမြင့်ကောက်ခံခဲ့တဲ့အမေရိကန်တွင်းကုန်တွေကတော့ဂျင်းအဝတ်ထယ်တွေအရက်တွေမော်တော်ဆိုက်ကယ်တွေအပါအဝင်ဒေါ်လာတန်းနဲ့ချီတန်တဲ့အမေရိကန်နိုင်ငံထုတ်ကုန်ပစ္စည်းတွေဖြစ်ပါတယ်ရှင
်အမေရိကန်ပြည်ထောင်စုမျိုးသားလုံခြုံရေးအကြံပေးJohn Bolton လာမဲ့သတင်းပတ်တဲ့ရုရှားနိုင်ငံကိုအလဲပတ်ရောက်လာတဲ့ခါမှာရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံဆွေးနွေးပွဲတစ်ခုဖြစ်ပေါ်အောင်ရုရှားအစိုးရအရာရှိတွေတိုင်ပင်ဆွေးနွေးနေကြတယ်လို့ Test ရုရှားသတင်းဌာနကဖော်ပြပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ရုရှားသမ္မတပူတင်တို့အကြားမှာထိပ်သီးဆွေးနွေးပွဲတစ်ခုလာမဲ့လအတွင်းပေါ်ပေါရေးကြိုးပမ်းမှုဘုတ်စီစဉ်တဲ့ကိစ္စကိုရုရှားနဲ့အမေရိကန်အမျိုးသားအကြံပေး John Bolton ရောက်လာမယ်ဆိုတာဒီအမှန်ပဲလို့ရုရှားစုအဖွဲ့ကကြေညာပေးနေတဲ့ကအတည်ပြုချက်ပေးပါတယ်။ဂျွန်ပေါ်တန်ဟာလာမယ့်ပတ်ထဲမှာရုရှားနိုင်ငံသားရေးဝန်ကြီးဆာဂီရိုကော့ဖ်နဲ့လည်းတွေ့ဆုံမယ်လို့ရုရှားက RIA သတင်းဌာနရဲ့ပြောဆိုချက်ကိုကိုးကားပြီးတော့ Writers သတင်းမှာမြေတုံးကဖော်ပြပါတယ်။ဂျွန်ဘော်တန်ဟာဇွန်လ25ရက်ကနေပြီးတော့28ရက်အတွင်းလန်ဒန်နဲ့ရောမမှာအမေရိကန်ရဲ့မဟာမိတ်တွေနဲ့အမျိုးသားလူညွန်ရေးကိစ္စတွေကိုဆွေးနွေးကြမှာဖြစ်ပြီးတော့ရုရှားနဲ့အမေရိကန်သမ္မတနှစ်ဦးကြားထိပ်သီးဆွေးနွေးမှုဖြစ်ပေါ်ရေးကိစ္စစီစဉ်ဖို့ရုရှားကိုခီးဆက်မယ်လို့အမျိုးသားလူညွန်ရေးကောင်စီရဲ့ပြောခွင့်ရပုဂ္ဂိုလ် Garrett McQuest ကTwitter လိုမျိုးကိစ္စမှာရေးသားဖော်ပြပါတယ်။လာမယ့်လအတွင်းတမနာထရန့်ရဲ့ဥရောပခီးစဉ်မှာရုရှားနဲ့အမေရိကန်တိုက်ပွဲဆွေးနွေးပွဲဖြစ်ပေါ်လာနိုင်တယ်လို့အမည်မဖော်လိုတဲ့သတင်းရောက်ကူကိုကိုးကားပြီးတော့သတင်းတွေမှာဖော်ပြနေပါတယ်။ခေါင်းဆောင်တို့ဟာဘယ်ဂျီယံနိုင်ငံဘရဆဲမြို့မှာဇူလိုင်လ17ရက်နေ့စနေနေ့မှာကျင်းပမယ့် NATO ထိပ်သီးဆွေးနွေးပွဲမတိုင်ခင်ဖြစ်ဖြစ် NATO ဆွေးနွေးပွဲအပြီးနှစ်ရက်ကြာတမနာထရန့်ဗြိတိန်ကိုသွားတဲ့အခါမှာဖြစ်ဖြစ်ရုရှားတမနာပူတင်နဲ့ထိပ်သီးဆွေးနွေးမှုဖြစ်လာနိုင်တယ်လို့လည်းသတင်းတွေမှာဖော်ပြနေကြပါတယ်
။အမေရိကန်ပြည်ထောင်စုမှာဖြစ်နေတဲ့ဆွေးရန်စင်းရဲနွမ်းပါမှုနဲ့ပတ်သက်တဲ့ကုလသမဂ္ဂရဲ့အစီရင်ခံစာဟာအတိတ်ပဲလုံးဝမရှိဘူးလို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးနီကီဟေလီကကြာတာပတိနီကပြောကြားခဲ့ပါတယ်။ဇွန်လအစောပိုင်းကထုတ်ပြန်တဲ့အဲ့ဒီကုလသမဂ္ဂရဲ့အစီရင်ခံစာမှာအမေရိကန်နိုင်ငံအတွင်းစီးပွားရေးအရမညီမျှမှုကိုမိမောင်းထိုးဖော်ပြထားပြီးသမ္မတထရန့်အစိုးရရဲ့မူဝါဒဟာနိုင်ငံရဲ့စင်းရဲချမ်းသာကွာဟမှုကိုပိုပြီးဆိုးရွားစေတဲ့အပြင်စီးရဲသားတွေကိုပုံမထိခိုက်စေတယ်လို့ဆွဆွဲထားပါတယ်။အလုံးလက်မဲ့ဖြစ်သူတွေအတွက်အကာအကွယ်ပေးမထားဘူးလို့လည်းဆိုပါတယ်။အမေရိကန်ပြည်ထောင်စုဟာဖွံ့ဖြိုးပြီးနိုင်ငံဖြစ်ပေမဲ့ဝင်ငွေနဲ့ချမ်းသာမှုကွာဟချက်ကြီးမားနေကြောင်းနဲ့လူသန်းပေါင်း40ဟာလက်ရှိမှာစီးရဲနွမ်းပါတဲ့အခြေအနေမှာရှိနေတယ်လို့ဆိုပါတယ်။အခြားချမ်းသာတဲ့ဒီမိုကရေစီနိုင်ငံတွေနဲ့နှိုင်းယှဉ်ရင်အမေရိကန်နိုင်ငံသားတွေရဲ့တက်တန်းဟာတိုးတောင်းပြီးနာမကျန်းတဲ့သူပိုပြီးများတယ်လို့အစီရင်ခံစာမှာဖော်ပြထားပါတယ်။အမေရိကန်သံမတ်ကြီးနီကီဟီလီကတော့ဗာမော့တီနဲ့အထက်လွှတ်တော်အမတ်ဘာနီဆန်ဒါစီကိုရေးသားပေးပို့တဲ့စာမှာတော့တမရအပါအဝင်လွှတ်တော်အမတ်တွေပြည်내အုပ်ချုပ်ရေးမှုတွေမြို့တော်ဝင်တွေမြို့အုပ်ချုပ်ရေးကောင်စီတွေအနေနဲ့စီးရဲမွဲတေမှုကိစ္စကိုနေ့စဉ်နဲ့အမျှဖြေရှင်းကင်တွယ်ဆောင်ရွက်နေတယ်လို့ဖော်ပြထားပါတယ်ရှင်
။ VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335ဖိုင်ဖိုမီတာ40 kHz 9683ညာဖိုင်ဒိုမီတာ48 kHz 6753ညာနဲ့ဒုတိယနာရီဘက်မှာဖိုင်လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့ဖိုင်ဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင
်ပါတယ်။ VOS နဲ့မနေ့ခင်ထုတ်လွှင့်ချက်တွေကိုဆက်ပြီးတော့နာဆင်နေရတာပါရိုဟင်ဂျာမွတ်စလင်တွေကိုအစုလိုက်ပြုံလိုက်တစ်ဖက်နိုင်ငံဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရအောင်လှုပ်ဆောင်ခဲ့မှုနဲ့မြန်မာစစ်တပ်နဲ့နေကြားဆောင်ရဲတပ်ဖွဲ့အရာရှိစုစုပေါင်း9ဦးကိုရေးယူတံကတ်ဖို့ဥရောပသမဂ္ဂကနေစီစဉ်လိုက်ပြီးလို့ဇွန်လ22ရက်နေ့ထုတ် The Wall Street Journal မှာဖော်ပြထားပါတယ်ရိုဟင်ဂျာဆိုတဲ့နာမည်ကိုအတိအမှန်မပြုတဲ့မြန်မာအစိုးရရဲ့မြန်မာလုံခြုံရေးတပ်ဖွဲ့တွေနဲ့ရဲ့သူတို့ရဲ့လုပ်ရတဲ့နဲ့ပတ်သက်ပြီးတော့ပြစ်ဒဏ်ခတ်တဲ့ဆောင်ရွက်မှုတွေကိုဥရောပသမဂ္ဂအဖွဲ့ခေါင်းဆောင်တွေကအပြောတတ်တယ်မဟုတ်ပဲလက်တွေ့ပြမဲ့သဘောပဲလို့တန်တမန်တွေရဲ့ပြောဆိုချက်ကိုကိုးကားပြီးတော့သတင်းမှာဖော်ပြထားတာပါ။ပြီးခဲ့တဲ့ဖေဖော်ဝါရီလတုန်းကမြန်မာနိုင်ငံကိုလက်နက်ရောင်းချရေးပိတ်ပင်မှုကို EU ဘက်ကတက်တန်းထပ်တိုးခဲ့တာရဲ့နောက်ဆက်တွဲလုပ်ရအနေနဲ့အခုလုံခြုံရေးအရာရှိ9ဦးကို EU တန်ခတ်ဖို့ဆုံးဖြတ်ခဲ့တာပါ။ဒီဆုံးဖြတ်ချက်ကိုတင်းလာနေမနဲ့ခင်ဥရောပသမဂ္ဂနိုင်ငံသားဝင်ကြီးတွေလူဇင်ဘတ်နိုင်ငံမှာတွေ့ဆုံကြတဲ့အခါမှာတရားဝင်ချမှတ်လိမ့်မယ်လို့မျှော်လင့်ရပါတယ်။အခုပြစ်ဒဏ်ခံရမဲ့သူတွေကဘယ်သူတွေလဲဆိုတာကိုတော့မသိရသေးပါဘူး
။အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်အောင် IS စစ်သွေးကြအဖွဲ့ကအားပေးထောက်ခံမှုနဲ့တရားရင်ဆိုင်နေရတဲ့အင်ဒိုနီးရှားနိုင်ငံကအစ္စလာမစ်ခေါင်းဆောင်တအူးကိုမြို့တော်ဂျာကာတာတရားရုံးတစ်ခုကတောက်ကြနေကပဲတည်ရန်ချမှတ်ခဲ့ပါတယ်။အမန်အဗ်ဒူရာမန်လို့ခေါ်တဲ့အစ္စလာမ်ဘာသာရေးခေါင်းဆောင်ဟာနိုင်ငံတွင်းအကြမ်းဖက်တိုက်ခိုက်မှု၅ခုကိုဇက်တိုက်ဖြစ်ပေါ်အောင်ထောင်ထဲကနေစီစဉ်ခဲ့မှုနဲ့ပတ်သက်ပြီးဂျကာတာတောင်ပိုင်းခရိုင်တရားရုံးကနေတည်တံချမှတ်ခဲ့တာဖြစ်ပါတယ်ရှင်
။ဇွန်လ20ရက်ကကစားခဲ့ကြတဲ့ကမ္ဘာဖလားအုပ်စုပွဲစဉ်တွေထဲမှာအုပ်စု E ကဘရာဇီးနဲ့ကော့စတာရီကာအသင်းတို့ကအရင်ဆက်ကစားပါတယ်။အဲ့ဒီပွဲမှာဘရာဇီးကငိုကိုမရှိနဲ့အနိုင်ရခဲ့ပါတယ်။အဲ့ဒီငကိုကိုပွဲပြီးချိန်မိနစ်90ကျော်မှတွင်းယူခဲ့တာပါနောက်ဆုံးလုံးကတော့ဘရာဇီးရဲ့ရှေ့တန်းတိုက်စစ်မှုနေမာကတွင်းခဲ့တာပါကမ္ဘာကျော်ဘရာဇီးအသင်းဟာကော့စတာရီကာအသင်းကိုအနိုင်ရဖို့အကြိတ်နဲ့ကစားခဲ့ရပါတယ်ပွဲပြီးဆုံးနဲ့ခရမ်းမှုတ်လိုက်တဲ့အချိန်မှာတော့ဘရာဇီးတိုက်စစ်မှုနေမာကွင်းခလေကောင်မှငိုခဲ့ပါတယ်မနေ့ကဒုတိယကစားပွဲကတော့အုပ်စုဒီကနိုင်ဂျီးရီးယားနဲ့အိုက်စ်လန်ပွဲပါအဲ့ဒီပွဲမှာနိုင်ဂျီးရီးယားကငကိုကိုမရှိနဲ့နိုင်ရခဲ့ပါတယ်ပွဲပြီးကနေမှအိုက်စ်လန်အသင်းတွေပယ်နယ်တီတွန်းရခဲ့ပေမဲ့လည်းဝင်အောင်မတွင်းနိုင်ခဲ့ပါဘူးဂိုးဘောကလည်းကြော်သားပါတယ်မနေ့ကကစားခဲ့တဲ့နောက်ဆုံးပွဲကတော့ဆာဗီးယားနဲ့ဆူဇာလန်အသင်းမှာဆူဇာလန်ကနေပြီးတော့ငကိုတကူနဲ့နိုင်ပါတယ်ပွဲစပြီး9မိနစ်ကြာမှာဆာဗီးယားကတလုံးဆက်သွင်းပါတယ်ဆူဇာလန်ရဲ့ချေပါကိုဒုတိယပိုင်းအစမှာပြန်သွင်းခဲ့ပါတယ်ပွဲပြီးကနေနောက်ဆုံးမှာ နောက်ဆုံးမနေ့မှာဆွေးနွေးတာကနိုင်ငံကိုကိုတွင်းခဲ့တာပါဒီပွဲကလည်းအချိန်နဲ့ကစားခဲ့တဲ့ပွဲကောင်းတစ်ပွဲပါပဲမနေ့ပြန်ဇွန်လ23ရက်မှာကစားကြမယ်အတင်းတွေကအော်စုကြီးကဘယ်လ်ဂျီယမ်နဲ့တူနီရှားအော်စုအက်ဖ်ကတောင်ကိုရီးယားနဲ့မက္ဆီကိုဂျာမန်နဲ့ဆွီဒင်တို့ဖြစ်ကြပါလေ
တင်မှုတွေကိုစုံစမ်းစစ်ဆေးရမှာဆယ်လူလာဖုန်းရှိနေတဲ့နေရာအချက်လက်ကိုရရှိဖို့ရဲအာဏာပိုင်တွေအနေနဲ့ရှာဖွေခွင့်ဝန်ရမ်းအမိတ်လိုအပ်တယ်လို့အမေရိကန်ပြည်ထောင်စုတရားရုံးချုပ်ကတောက်ကြနေ့ကအမိတ်ချမှတ်လိုက်ပါတယ် ဆယ်လူလာဖုန်းတာဝါတိုင်တွေကတဆင့်ဖုန်းကုမ္ပဏီတွေကဖမ်းယူထားတဲ့ချက်တွေကိုအမေရိကန်ဖွဲ့စည်းပုံခြေခံဥပဒေအရအကာအကွယ်ပေးရမှာဖြစ်တယ်လို့ထောက်ခံမဲ့ငားမဲ့ကန့်ကွက်မဲ့လေးမဲ့နဲ့တရားရုံးချုပ်ကအတည်ပြုဆုံးဖြတ်ပေးလိုက်တာဖြစ်ပါတယ်အဲ့ဒီဆုံးဖြတ်ချက်အမိတ်အရရဲအာဏာပိုင်တွေအနေနဲ့အမှုကိစ္စအတော်များများမှာတည်င့်အချက်လက်ရယူဖို့ရှာဖွေရေးဝန်ရမ်းကိုမဖြစ်မနေ
စနေနေ့မနက်ခင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကြောက်အောင်နေနဲ့မအင်ဂျင်နိုင်တို့ပြောပြခဲ့ကြတာပါအခုတော့နိုင်ငံတကာသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေကိုတင်ဆက်သွားပါမယ်အမေရိကန်ရဲ့မြောက်ကိုရီးယားနျူကလ িয়ার လက်နက်ဖျက်သိမ်းရေးကိုစာလုံဆောင်မှုတွေမှာထွက်ပေါ်လာမဲ့ရလဒ်ကထင်ရှားတာနဲ့ဆန့်ကျင်မဲ့ဖြစ်နေလိမ့်မယ်လို့လွှဲလာတုံ့သက်သူတွေကခန့်မှန်းနေပါတယ်နျူကလ িয়ার
ဖျက်သိမ်းရေးကိုအပြည့်အဝလုံဆောင်ဖို့လုပ်ငန်းတွေမြန်မြန်ဆန်ဆန်အကောင့်ထဲပေါ်ဖို့တောင်းဆိုမှုတွေရှိနေပေမဲ့လည်းအခုချိန်ထိတော့ထူးခြားတဲ့တိုးတက်မှုမမြင်ရသေးပါဘူး။ပြည်ဝေသင်းတော့
ဘရိုင်န်ဖက်ဒန်ပေးဖို့တဲ့သတင်းလွှာကိုကိုကြောင်းလင်းကပြောပြပါမယ်။နျူကလ িয়ার
ဖျက်သိမ်းရေးအစီအစဉ်လုံဆောင်မှုတွေကပြဿနာရဲ့ပမာဏကိုရော့ကျသွားအောင်လုပ်တဲ့နေရာမှာမလုံးတွေမှားပြီးပေးခဲ့တယ်လို့ဖြစ်နေပါတယ်။အဲဒါက
Nuclear-led核电核事件后，被外媒报道，马上对加的招。新加坡对此事件外媒，他们的Trump呢，都追上个东啊，特别到地表表述个吧嘞。金正恩也表述这下，两个帝国龙啊，撇对面，好不好？其实地表内面，闹僵固变不来内部了。美国、中国、日本、南韩、韩国、日本、韩国、日本、韩国、日本、韩国、日本、韩国、日本、韩国、日本、韩国、日本、韩国、日本、韩国、日本、韩国、日本、韩国、日本、韩国、日本、韩国、日本、韩国、日本、韩国、日本、韩国、日本、韩国、日本、韩国、日本、韩国、日本、韩国、日本、韩国、日本、韩国、日本、韩国、日本、韩国、日本、韩国、日本、韩国、日本、韩国、日本、韩国、日本、韩国、日本、韩国、日本、韩国、日本、韩国、日本、韩国、日本、韩国、日本、韩国、日本、 sin long wa phet tain mu ba be di yi mai che pi mi aw account the pho de niya ma phet tain mu rwe de ge lou mlo che ni rwe go si sit pi a ti pyu bo ne naw chang pyan ma hle nai aw lou saung bu su de ni lan rwe ne lou saung twa ma ba aku lou ya me a lou ga do yi mai che pi myaw aw a di ni lan rwe go be lo lou saung ja ma le su da ba be
nuclear lane phet tain yi season account the pho mu ti ti ta ta to tet mu de ma shi ma chin နိုင်ငံတကာရဲ့အရေးယူပိတ်ဆို့မှုတွေမြောက်ကိုရီးယားကိုဆက်ပြီးတော့လှုပ်ထားဖို့အမေရိကန်နဲ့မဟာမိတ်နိုင်ငံတွေကဆုံးဖြတ်ထားကြပါတယ်မြောက်ကိုရီးယားဘက်ကတော့တဆင့်နီးတဆင့်ချင်းကပ်လှုပ်ဆောင်တာမျိုးဖြစ်စေချင်နေတာပါမြောက်ကိုရီးယားဘက်ကတိုးတက်မှုတွေလှုပ်ရင်လှုပ်တလို့
CSIS
အဖွဲ့ရဲ့ nuclear ဆိုင်ရာလုံခြုံရေးကြံပေး Rebecca Husman ကတော့
I prefer to look at it and say, I don't trust North Korea.
Jamaa korai nia ma be pyo chin da ba. Myaw Korea ko jamaa ma yom ma u. Tasin ni tasin so de kaisa ma sun sa pi lou ya da myo ri ko jamaa ga yoe si chin ma de. Jamaa ro ne jamaa ro ye maha mait de paw myaw Korea bak ga lou saung la mae kaisa ri ko yoe si chin ma de. Ache kan ja de naingae yi ache ni ri ne myaw Korea aso ya ye dabawa pyaung le la da ko jamaa ma myin ya ma chin. Myaw Korea ko jamaa yong chi ma ma hou paw.
American Tamna Donald Trump ga raw myaw Korea ha tuye nuclear lane ne san tat ye sakan ji 4 ku go phaw khwe phyet si ga bi phit lo da ha nuclear lane ne phyet tin ye season sa ni de tabaw be lo cha ta ri ni dong ga pyo da ba de da ba me le American ka kwai win ji Jim Mattis ga raw myaw Korea ye nuclear lane ne phyet tin ye season ne patat bi lo thulu cha cha lou saung na de go tu ti tha da ma shi bu lo pyo ni ba de
ko chaw lin pyo pya ga da ba akhu raw Malaysia ga tadin lut lak kwen a chin ni go chi ya aw ma မလေးရှားနိုင်ငံမှာမေလတုန်းကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာ လက်ရှိအာဏာရပါတီမမျှော်လင့်ဘဲရှုံးနိမ့်သွားခဲ့တာကြောင့်ညုံမောင်းအစိုးရသည်ပေါ်ထွက်လာရုံနဲ့မကဘဲအရင်အစိုးရလက်ထက်ကထင်းချုပ်ခံရတဲ့မီဒီယာဘက်ပိုင်းမှလည်းကြီးမားတဲ့ပြောင်းလဲမှုတွေထွက်ပေါ်လာနိုင်ပါတယ် VOA သတင်းတော် Dave Grumnebon မလေးရှားနိုင်ငံကနေပေးပို့တဲ့သတင်းလာကိုတော့ကိုဇော်ဝင်းဆိုင်တင်ပြထားပါတယ
်မလေးရှားနိုင်ငံအတွင်းသတင်းမီဒီယာလွတ်လပ်ခွင့်အတွက်အာယုံဦးရောက်တော့မယ်ဆိုတဲ့မျှော်လင့်ချက်နဲ့မလေးရှားကင်နီသတင်းဌာနရဲ့ရုံးနေမှာစိတ်အားထက်သန်မှုတွေဖြစ်ပေါ်နေပါတယ် Stephen Gunn ဟာမလေးရှားကင်နီသတင်းဌာနရဲ့ Editor ချုပ်ပ
ါ I am pretty optimistic that you know somehow things will be different
ပြောင်းလဲတစ်ခုခုဖြစ်လာနိုင်မယ်ဆိုတဲ့ယုံကြည်ချက်ကျွန်တော်မှရှိနေပါတယ်ဒါပေမဲ့ပြောဖို့တော့စောပါသေးတယ
်စောလွန်သေးတယ်လို့ပြောရတဲ့အကြောင်းရင်းကတော့မလေးရှားနိုင်ငံပြည်ထောင်စုလက်အောက်ကလွတ်လပ်ရေးရပြီးတဲ့နှစ်ပေါင်း60ကျော်အတွင်းမေလာတုန်းကကျင်းပခဲ့တဲ့အထူးထူးရွေးကောက်ပွဲမှာအတိုက်ခံပါတီကပထမဆုံးအကြိမ်အနိုင်ရလိုက်တဲ့အတွက်ဖြစ်ပါတယ်။တန်းကြီးအတွင်းကအထင်ကရသတင်းဌာနတွေအများစုဟာအစိုးရရဲ့ထိန်းကုတ်မှုအောက်မှာဆဲဆုနှစ်ပေါင်းများစွာရှိနေခဲ့ကြတာပါ။သတင်းမီဒီယာကိုနိုင်ငံရေးပါတီနဲ့သူတို့နဲ့နှိစက်တဲ့စီးပွားရေးအတန်းဝိုင်းတို့ကထိန်းချုပ်ထားတဲ့အပြင်အစိုးရပိုင်းသတင်းဌာနကလည်းရှိနေပြန်တာပါ။အစိုးရကချမှတ်ထားတဲ့မူဝါဒတွေနဲ့တပြေးညီမဖြစ်တဲ့မလေးရှားကင်နီလိုပုဂ္ဂလိကသတင်းဌာနတွေလုပ်ငန်းနိုင်စင်ရဖို့ခက်ခဲအောင်အာဏာပိုင်တွေကဖန်တီးထားကြောင်းနော့တင်ဟမ်မလေးရှားတက္ကသိုလ်က Guardian 3 Funky Test ဆွာရန်ကပြောပါတယ
် It was definitely you know outright censorship because the government could say too and would say
သတင်းတစ်ခုကိုပုံနှိပ်တင်ပြဖို့ဒါမှမဟုတ်အသံလွှင့်ဖို့အတွက်အစိုးရကခွင့်ပြုတယ်မပြုဘူးဆိုတဲ့ဆုံးဖြတ်ပိုင်ခွင့်ရှိနေတာကြောင့်ဒါဟာဆန်ဆာဖြတ်တောက်မှုပဲဖြစ်ပါတယ်
။ဥပမာအားဖြင့်ရွေးကောက်ပွဲရှုံးနိမ့်ပြီးယာရုကနှုတ်ထွက်သွားခဲ့ရတဲ့ဝန်ကြီးချုပ်နာဂျစ်ရာဇာအပေါ်အဂတိလိုက်စားမှုဆိုင်ရာဆွတ်ဆွဲချက်တွေနဲ့ပတ်သက်လို့ပင်မရေးစီကြောင်းထဲမှာရှိနေကြတဲ့အဓိကသတင်းဌာနကြီးတွေကရှော့ပေါက်ပြီးပြောတာမျိုးရှိတယ်လို့မဟုတ်ပါဘူးလို့ညင်းဆိုတာတွေလည်းရှိခဲ့ပါတယ်။ဒါကြောင့်လဲကေဗင်ခေါ်လိုမဲဆန္ဒရှင်တွေကမလေးရှားကင်နီလိုတခြားသတင်းဌာနတွေရဲ့တင်ပြမှုကိုကြည်လာကြတာပါ။
People do generally do not trust the mainstream media before the general election.
ပြည်မရေးစီးကြောင်းထဲမှာရှိနေတဲ့အဓိကသတင်းဌာနတွေကိုထွေထွေရွေးကောက်ပွဲမတိုင်ခင်မှာလူတွေကတိတ်မယုံကြပါဘူး။ဒါကြောင့်လူတွေကအင်တာနက်ပေါ်မှာတခြားသတင်းဌာနတွေနဲ့ပုံပြီးမျက်မျက်တတရှိတဲ့သတင်းတွေကိုရှာဖတ်လို့ရှိပါတယ်
။ညမောင်းအစိုးရတက်ကတော့လွတ်လပ်စွာပြောဆိုခွင့်ပြုမဲ့အကြောင်းမဲဆွယ်စည်းဝေးကာလမှာထည့်သွင်းပြောဆိုခဲ့ပါတယ်။ဒါပေမဲ့ပေးထားတဲ့ကိရိအတိုင်းတကယ်လုပ်မယ်မလုပ်ဘူးဆိုတာကတော့မသေးကြသေးပါဘူး။လက်ရှိဝန်ကြီးချုပ်မဟာတရားမိုဟာမက်ဟာ1982ခုနှစ်ကနေ2003ခုနှစ်အထိဝန်ကြီးချုပ်တာဝန်ကိုထမ်းဆောင်ခဲ့သူဖြစ်ပြီးသူတာဝန်ထမ်းဆောင်စဉ်ကာလအတွင်းမှာလည်းမီဒီယာတွေနဲ့ဆက်ဆံရေးမပြေလည်ခဲ့ပါဘူး။မလေးရှားကင်နီသတင်းတိုင်းမှာတော့ဝန်ကြီးချုပ်မဟာတရားပထမအကြိမ်ဝန်ကြီးချုပ်တာဝန်ထမ်းဆောင်စဉ်ကာလအတွင်းအပိတ်ခံလိုက်ရတဲ့ဆိုင်းငံ့ခံထားရတဲ့သတင်းတိုက်တွေအတွက်တည်တံ့တတ်မှတ်ထားတဲ့သတင်းလွတ်လပ်ခွင့်ဆိုတဲ့အနိုင်ရကြီးတစ်ခုရှိနေတာကိုအက်ဒီတာချုပ်စတီဗင်ဂန်းကထောက်ပြပြောဆိုပါတယ်။
It's pretty ironic, isn't it? I mean, you know, the fact that you have a prime minister now who, you know,
through a two sentence, no, when you jump in, primarily, Taiwan, Taiwan, and Kalama, the enemy, and then you know, Michigan, the enemy, and the picket, so go at the tower. ကတော့ဝင်ကြီးချုပ်သူကပြန်ရွေးခံရတယ်သူနဲ့လည်းဆိုတော့လည်းတရင်လောက်ခွင့်ပေးမယ်ဆိုတဲ့အချက်ပေါ်အခြေခံပြီးပြန်ခဲ့တယ်ဆိုတော့ထူးဆန်းနေပါတယ
်သူတို့အနေနဲ့ကတော့အရင်အစိုးရပေါ်ထားတဲ့သဘောထားအတိုင်းပဲအစိုးရတဲ့အပေါ်မှာလည်းပြက်ပြက်သားသားဆက်ဆံသွားမယ်လို့မလေးရှားကင်နီကပြောပါတယ်ဒါပေမဲ့တိုင်းပြည်အတွင်းကသတင်းဌာနတွေအနေနဲ့ဘလို့အခင်းအကျင်းနေနဲ့အနာဂတ်မှာရင်ဆိုင်ကြရမယ်ဆိုတာကတော့ကြိုတင်ခံမှန်းလို့မရနိုင်သေးတဲ့အချက်ဖြစ်ပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုက်တင်ပြခဲ့တာပါအခုတော့ကဘာဖလားဘောလုံးပွဲသုံးသက်ချက်ကိုနားဆင်ရပါမယ်ရုရှားနိုင်ငံမှာကျင်းပနေတဲ့2018ကမ္ဘာဖလားဘောလုံးပွဲအုပ်စုပွဲစဉ်တွေကိုကြည့်ရင်အစင်လာကြီးတဲ့အသင်းတို့ခြေစွမ်းမပေါ်ပဲဖြစ်နေတာကြောင့်ဒီနှစ်ကမ္ဘာဖလားပွဲဟာအခုချိန်ထိရင်ခုန်စရာနည်းနေသေးတယ်လို့မြန်မာဘောလုံးကစားသမားဟောင်းတို့နဲ့အားကစားကလောင်ရှင်တို့ကသုံးသပ်ပါတယ်ကမ္ဘာဖလားပြိုင်ပွဲ32သင်းတွေကထိတ်တန့်မှုတဲ့အသင်းတွေနှီးပညာနဲ့အသင်းစုဖွဲ့မှုအပိုင်းမှာအားကောင်းလာတာကြောင့်ပြိုင်ပွဲတွေမှာနာမည်ကြီးအသင်းတွေရှုံးနိမ့်နေရတယ်လို့သုံးသပ်ကြပါတယ်ဒီအကြောင်းကိုနားဆင်နေပါလေဇွန်လ14ရက်ကနေဒီကနေ့အထိရုရှားနိုင်ငံမှာကျင်းပလာတဲ့2018ကမ္ဘာဖလားဘောလုံးပွဲမှာပေါ်တူဂီစပိန်အသင်းပြိုင်ပွဲလောက်သာရင်ခုန်လှုပ်ရှားစရာဖြစ်ခဲ့ပြီးကြံပြိုင်ပွဲတွေကတော့အားရစရာတိတ်မကောင်းဘူးလို့အမေရိကန်ပြည်ထောင်စုမှနေထိုင်တဲ့မြန်မာဘောလုံးလေရွေးစင်ဟောင်းဥယျင်ထွေးကမြင်ပါတယ
်ကမ္ဘာဖလားပွဲဆိုတာ၄နှစ်မှတစ်ကြိမ်လုပ်တဲ့ပွဲလေအခုချိန်ထိစပိန်နဲ့ပေါ်တူဂီပွဲတစ်ပွဲပဲကျွန်တော်ရဲ့စိတ်ကိုဆွဲဆောင်နိုင်ပြီလားကျွန်တော်တွေးရတာခင်ဗျာကိုကျွန်တော်တို့တကယ်နာမည်ကြီးတွေတိတ်တိတ်ကျဲတိတ်တိတ်ကျဲအသင်းတွေဟာမနစ်ဖက်ပဲနဲ့ရှုံးနေတာတွေ့ရတယ်။အောက်ကတက်လာတဲ့အသင်းတွေဟာဘာပဲဖြစ်ဖြစ်အင်တိုက်အတိုက်ရေကုန်ရေကန်းကစားတာတွေ့တဲ့အခါကျတော့
အစင်လာရှိတဲ့ဘောလုံးအသင်းတွေကရှုံးနေတာကိုကိုယ်ဝယ်ဒီမှာမြင်မြင်သက်သက်တွေ့ရှိနေရတယ်ဗျဘရာဇီးပွဲနှစ်ပွဲကျွန်တော်ကြည့်ခဲ့တယ်ပထမတနင်္ဂနွေနေ့မှာကြည့်တယ်ဘရာဇီးပွဲကျွန်တော်လုံးဝအားမရဘူးကျွန်တော်အကြိုက်ဆုံးဂျာမနီတင်းအောင်မှာကျွန်တော်တို့မက်ဆီကိုနဲ့ကစားတဲ့အခါမှာအားရစရာမရှိခဲ့ဘူးဖိုင်နယ်တက်နိုင်မယ်ဆိုတဲ့မျှော်လင့်တာကတော့စပိန်အသင်းတော့ကျွန်တော်မျ တယ်လူကြိုက်များတဲ့အာဂျင်တီးနားအသင်းကပ္ပတိန်မက်ဆီဟာလည်းအဲ့ဒီပွဲမှာခြေစွမ်းမပြနိုင်ပဲဖြစ်ခဲ့ပါတယ်ဒီလိုအစဉ်လာရှိတဲ့ကမ္ဘာကျော်ဘောလုံးအသင်းတွေဒီနှစ်မှာခြေစွမ်းသိပ်မပေါ်ဖြစ်နေခြင်းမှာထိတ်တန့်မဟုတ်တဲ့အသင်းတွေကဘောလုံးနည်းပညာနဲ့အသင်းစုဖွဲ့မှုအပိုင်းမှာအားကောင်းလာတာကြောင့်တချို့ပြိုင်ပွဲတွေဟာအကျိတ်နဲ့ရှင်ပြိုင်နေရတဲ့သဘောမြင်နေရတယ်လို့ရန်ကုန်မြို့က Football Crazy App ရဲ့တောင်ဝန်ကန် Editor အားကစားကလောင်ရှင်ကိုဝင်းကျော်မင်းကသုံးသပ်ပါတယ
်။ဂျာမနီရဲ့စပယ်ယူဆိုတာတော့အားကစားနေတဲ့အတိုင်းကဒီအဆင်လာကောင်းတဲ့အသင်းတွေပေါ့။ဒါပေမဲ့ဒီအခုနှစ်ကံကမှကျတော့ဒီတိုးတက်လာတဲ့ဘောလုံးဆက်တန်းတွေရတယ်။ဒီအသင်းကြီးတွေတာမန်အသင်းငယ်လေးတွေအစီအသင်းတွေရစိတ်ခေါ်လာတယ်လေ။အထူးသဖြင့်ဒီသင်ရှင်ရောအင်ဂျင်နီယာရှာလို့ပြောရတယ်အဖွဲ့ဝင်တွေမှာကိုပြနိုင်ရတယ်ပြီးတော့ဒီကျွန်တော်တို့ကိုပါမေကြီးကဖလားတန်ခဲတွေမှာလည်းဒီဒီရဲကြီးကိုဒီနေ့နှစ်ဆယ်ကြီးပါတန်နေရအရင်ကတော့အပြင်ကြီးကအဖွဲ့ဝင်တွေနှစ်ပွဲပြီးရချင်းဒီမှာနိုင်ဝင်မရဘူးအဲဒါလိုက်ဆုံးဖြတ်မှုပိုင်းမှာကျတော့အပြင်ကြီးထက်ဆိုင်ပြီးဒီတင်းငယ်လေးရပိုကောင်းတယ်အဲ့ကတန်ဆိုင်မှုပြင်ထန်တဲ့ပွဲတွေမျိုးဖြစ်လာကြတော့ခင်ဗျာဒီနှစ်ပွဲကြီးကတော့ကျူပြီးတော့အားရမြည်ရ
ဇွန်လ23ဒီကနေ့မှာတော့ဘယ်ဂျီယံနဲ့တူနီရှားတောင်ကိုရီးယားနဲ့မက္ကဆီကိုနောက်ဆုံးကမ္ဘာဖလားချန်ပီယံဖြစ်ခဲ့တဲ့ဂျာမနီနဲ့ဆွီဒင်အသင်းတို့ရှင်ပြိုင်ကြမှာဖြစ်ပါတယ်။ဘယ်အသင်းတွေကနိုင်ကြေပိုများပါသလဲ။မြမလေရွေးစင်ဟောင်းဥယျင်ထွေးသုံးသက်တာကတော့
သုံးပွဲမှာကျွန်တော်တူနီရှားနဲ့ဘယ်ဂျီယံတော့ကျွန်တော်ဘယ်ဂျီယံမှတ်တွက်ထားပြီးသားပါ။ဒါပေမဲ့တောင်ကိုရီးယားနဲ့မက္ကဆီကိုပွဲမက္ကဆီကိုလည်းရှော့တွက်လို့မရတဲ့အခြေအနေမှာပါတယ်ခင်ဗျ။ဒါကြောင့်လဲဆိုတော့တကယ်နံပါတ်အဆင့်တစ်ဖြစ်တဲ့ဂျာမနီတော့မှသူတကိုးနဲ့ပြင်းပြီးတော့ခံကစားရတာဆိုတော့သူလည်းခေသူမဟုတ်ဘူးပေါ့ဗျ။ဂျာမနီကတော့ဒီပွဲမှာမနိုင်ရင်အောင်ပြလိမ့်မယ်ဆိုတော့ဒါကြောင့်မို့ဂျာမနီဆွီဒင်ပွဲကလည်းကြီးကောင်းတဲ့ပွဲမှာပါတယ်ခင်ဗျာ။ဒါကြောင့်ဂျာမနီရောတော့ကျွန်တော်တို့နိုင်ပြီးကျင်တာပေါ့ဗျာ။ကျွန်တော်အမြင်ပေါ့နော်
။တောင်ကိုရီးယားမက္ကဆီကိုဂျာမနီဆွီဒင်ပွဲတွေဟာအကျိတ်နဲ့ကြီးကောင်းမဲ့ပွဲတွေဖြစ်လိမ့်မယ်လို့ Football Crazy App Editor ကိုဝင်းကျော်မင်းကမြင်ပါတယ်
။ဒါကတော့ဒီနေ့ကျောင်းပွဲတော့ကျွန်တော်ပြောပြချင်တာဒီပွဲကတော့ဒီအနေနဲ့တိတ်တော့ကိုယ်ပြတ်လာလို့ရခုဒီနှစ်ကမ္ဘာ့ဖလားရဲ့ထုံးစံတိုင်းပေါ့ဗျာ21တောင်းဖို့ဝမ်းပြီးတော့လည်းပြောပြကြည့်ရအနိုင်ရမှာမလို့တော့ဖြစ်နေရပြ။နောက်တစ်ဝဲတော့တောင်ကိုရီးယားနဲ့မက္ကဆီကိုဒီဝဲကတော့ဇွဲကောင်းတစ်ဝဲဖြစ်လာမယ်။ပြန်လည်ပင်ကိုရရှိတာလေ။ဟုတ်ကဲ့ကဒီဝဲတော့တောင်ကိုရီးယားရဲ့ဇုံးမှာကြောင့်ဒီအရေးကြားလိမ့်မယ်လို့လည်းပြောနိုင်မယ်ဒီစာမီးလေးက။နောက်ဆုံးတစ်ဝဲအနေနဲ့ကတော့ဒီဂျာမနီနဲ့ဆီလံပွဲပေါ့။ဆိုတော့လည်းဒီဝဲမှာလည်းဂျာမနီနိုင်တော့နိုင်တယ်ဒါပေမဲ့အလွယ်တကူတော့အနိုင်ရလောက်ပြ။
2018ကမ္ဘာဖလားပြိုင်ပွဲမှာအုတ်စုရှစ်စုတဲကအသင်း32သင်းရှင်ပြိုင်ကစားနေကြပြီးရုရှားဒေသဆန်တော်ကြီးဇွန်လ22ရက်ညအထိမှာတော့အုတ်စုပွဲ26ပွဲကစားခဲ့ပြီဖြစ်ပါတယ်။ဇွန်လ28ရက်ကျမှသာအုတ်စုပွဲအဆင့်တွေပြီးဆုံးမှာဖြစ်ပါတယ်။တောက်ကြနေညကကစားခဲ့တဲ့ပွဲတွေမှာတော့ဘရာဇီးကကော့စတာရီကာကို2-0မရှိနဲ့အနိုင်ရသွားပါတယ်။နိုင်ဂျီးရီးယားအိုက်စ်လန်ပွဲမှာတော့နိုင်ဂျီးရီးယားက2-0မရှိနဲ့နိုင်ပြီးဆာဗီယာဆွစ်ဇာလန်ပွဲမှာတော့ဆွစ်ဇာလန်ကဆာဗီယာကို2-0နဲ့နိုင်ပါတယ်။ကမ္ဘာဖလားနောက်ဆုံးအဆင့်ဘောလုပွဲကိုတော့ဇူလိုင်လ15ရက်တနင်္ဂနွေနေ့မှာကျင်းပဖို့ရှိပါတယ်ခင်ဗျာ
။တော်ရရှိမယ်ခင်ဗျာ။ကမ္ဘာပေါ်မှာဒုက္ခတွေအရေးအတွက်ဟာတနည်းထက်တနည်းပိုများလာပြီး2019ခုနှစ်မှာဆိုရင်ဒုက္ခတွေအရေးအတွက်ဟာ68တန်ခွဲထီအောင်ရှိတယ်လို့ကုလသမဂ္ဂကဆိုပါတယ်။ဇွန်လ20ရက်နေ့ကမ္ဘာဒုက္ခတွေများနေ့မှာထုတ်ပြန်လိုက်တဲ့ဒီစာရင်းဟာ2016ခုနှစ်ကတည်းကစာရင်း3သန်းလောက်ပိုများလာတာပါ။အထူးသဖြင့်စစ်ပွဲတွေပြိပခါတွေကြောင့်ဒုက္ခတွေအရေးအတွက်ဟာတိုးပွားလာနေတာဖြစ်ပြီးကျွန်တော်တို့မြန်မာနိုင်ငံမှာလည်းဆယ်စုနှစ်တည်းကဖြစ်ပွားခဲ့တဲ့စစ်ပွဲတွေကြောင့်မကြာခဏဆိုသလိုဒုက္ခတွေထွက်ပြေးတင်းရှောင်နေကြပါတယ်။ဒါလို့ဒုက္ခတွေအရေးဘလို့အဆုံးသတ်နိုင်မှာပါလဲ။ပါဝင်ဆွေးနွေးလိုတဲ့သတ္တရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုဖုန်းနံပါတ်ကြိုတင်ပေးပို့ထားမယ်ဆိုရင်တရိုက်လေလံအစီအစဉ်ထုတ်လွှင့်ချိန်မှာခေါ်ယူပေးပါမယ်။အတန်ဖိုင်တဲ့ဖြစ်စေကိုယ့်ရဲ့သဘောထားအမြင်တွေကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ email နဲ့ပေးပို့မယ်ဆိုရင်တော့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ဖုန်းနံပါတ်ကတော့1-2-3-9-9-9-5ဖြစ်ပါတယ်။
စနေည VOA ရဲ့တိုက်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်ခင်ဗျာအခုဆက်ပြီးနားဆင်ရမှာက OPEC ကရေနံတင်ပို့တဲ့နိုင်ငံများအဖွဲ့ကဝန်ကြီးတွေကရေနံတိုးထုတ်ဖို့တောက်ကြနေမှာသဘောတူလိုက်ကြပါတယ်ဒါဟာရေနံရှားပါမှုစိုးရိမ်စိတ်ကိုလျှော့ပါးစေပြီးကမ္ဘာရေနံဈေးကျဆင်းစေမဲ့လုပ်ရက်တစ်ခုဖြစ်ပေမဲ့ဒီသဘောတူညီမှုဟာဘယ်လောက်ထိတားရှိခံမလဲဆိုတာကို VOA သတင်းတော် Lisa Bryant Paris မြို့ကနေပေးပို့တဲ့သတင်းလွှာကိုတော့ဦးကျော်စံသာပြောပြမှာပါ
ဒီဘော်ဒင်းရဲ့ဟာမူအဖြစ်ဒီနေ့ကိုရေနံစိမ့်ပြပါတဆန်းစီတိုးထုတ်ဖို့ဖြစ်ပါတယ်။ဒါပေမဲ့သုံးသပ်သူတွေကတော့ဒီလောက်ထုတ်နိုင်မှာမဟုတ်ဘူး။တချို့အဖွဲ့ဝင်နိုင်ငံတွေအတွက်ထုတ်လုပ်မှုအတားအဆီးတွေရှိနေတယ်လို့ဆိုကြပါတယ်။ဆာဒီအရေဘီယာရေနံဝန်ကြီးခါလစ်အယ်ဖာဗီကတော့သတင်းထုတ်တွေကိုအခုလိုရှင်းပြခဲ့ပါတယ
်။ We know not all 24 countries can produce above their targets and which is the reason
ဖွဲ့ဝင်24နိုင်ငံစလုံးကတော့သူတို့ရည်မှန်းထားတာတဲ့ပိုထုတ်နိုင်မှာမဟုတ်ဘူးဆိုတာကျွန်တော်တို့သိပါတယ်။ဒါကြောင့်လဲတနေ့ကိုပြပါ 1.8 တန်းလျှော့ဖို့စီစဉ်နေရာကနေ 2.8 တန်းအထိပိုပြီးလျှော့ချခဲ့ရတာဖြစ်ပါတယ်ဆိုတော့ဈေးကွက်တွေကိုတနေ့ပြပါ 1 တန်းအထိဝင်ကျင်မှဝင်လာနိုင်ပါလိမ့်မယ်ဒါပေမဲ့ကိန်းဂဏန်းအရသတ်မှတ်ထားတာကတော့ပြပါ 1 တန်းစီဖြစ်ပါတယ
် OPEC အဖွဲ့တစ်ခုလုံးရဲ့ထုတ်လုပ်မှုနဲ့ဆိုင်ရင်အခုတွေ့ထုံးမဲ့ပမာဏဟာမပြောပါတော့ပေမဲ့အခုလိုတွေ့ထုံးဖို့ဆုံးဖြတ်တာကတော့2019ကစလို့ဒါပထမဆုံးအကြိမ်ပဲဖြစ်ပါတယ်2019တုန်းကဆိုရင်ရေနံစွေးကျဆင်းနေတာကိုပြန်လည်မြင့်တင်ဖို့ဆိုပြီးတင်ပို့မှုကိုစပြီးထင်ခဲ့ကြတာပါအခုတော့ရေနံဝယ်လို့အားကဖိတ်ကောင်းလာပြီးဈေးတက်လာလိုက်တာရေနံတိုးထုတ်ကြဖို့တောင်းမှတာဝယ်ယူသုံးစွဲသူတွေဘက်ကတောင်းဆိုလာတဲ့အထိပဲဖြစ်လာပါတယ်ဒီလိုတောင်းဆိုကြတဲ့အထက်မှာအမေရိကန်သမ္မတဒေါ်နယ်ထရန့်လည်းပါဝင်ပါတယ်OPEC ကရေနံထုတ်လုပ်တင်ပို့မှုစီးပွားရေးတိုးမြှင့်ဖို့မျှော်လင့်တယ်လို့သူရဲ့ Twitter ပေါ်မှာတောက်ကြနေရရေးတင်ခဲ့ပါတယ်။ဒါပေမဲ့ OPEC ရဲ့ဆုံးဖြတ်ချက်ဟာရေနံဈေးကိုရေရှည်ကျဆင်းစေနိုင်လောက်တဲ့အထိထိရောက်မှုရှိပါမလားဆိုတာကတော့စဉ်းစားလင်းလင်းမသိရသေးပါဘူး။ Venezuela နိုင်ငံနဲ့ Iran နိုင်ငံတို့ရဲ့ရေနံထုတ်လုပ်တင်ပို့မှုကျဆင်းနေရကိုပြန်လည်မြင့်တက်လာဖို့အထောက်အကူဖြစ်စေလိမ့်မယ်လို့ American ရင်းနှီးမြှုပ်နှံမှုဘဏ်တစ်ခုဖြစ်တဲ့ Jefferies Group ကပြောတယ်လို့သတင်းတွေကတော့ဖော်ပြကြပါတယ်။သို့တော်လည်းပဲဒါဟာပူရှန်ထုတ်လုပ်နိုင်မှုပမာဏကိုတော့ဆယ်စုနှစ်နဲ့ချီတဲ့ကာလအတွင်းမှာအနေဆုံးဖြစ်သွားစေနိုင်ပါတယ်။နောက်တစ်ခါအမေရိကန်ရဲ့ရေနံထုတ်ကုန်တွေအပေါ်မှာတရုတ်ကအခွန်တိုးကောက်လာနိုင်တဲ့ကိစ္စကလည်းပဲနောက်ထပ်မေးရန်မှုတစ်ခုဖြစ်နေပါတယ်။တကယ်တော့ဒီကိစ္စနဲ့ပတ်သက်ပြီး OPEC အစည်းအဝေးမှာကိုယ်နှက်ကသဘောကိုလဲမှုတွေကအများကြီးရှိခဲ့တာပါ။အီရန်ဝန်ကြီးကဆိုရင်ကြာသပတေးတုန်းကအတော့ကိုပြင်းပြင်းထန်ထန်ကန့်ကွက်ခဲ့တယ်လို့သိရပါတယ်။ရေနံတိုးထုတ်မဲ့ကိစ္စကိုသူ့ဘက်ကဆန့်ကျင်ပေမဲ့ရုရှားနဲ့ဆာဒီအရေဘီယာကတော့ရင်န်တူးထုံမဲ့ဘက်ကဖြစ်ပါတယ်။သို့တော်လည်းသူတို့အနေနဲ့နှိမ့်နိုင်ဖို့သဘောတူကြတယ်လို့အီရန်ဝန်ကြီးဘီဂျန်ဇန်ဂနီကသတင်းထောက်တွေကိုပြောခဲ့ပါတယ
်။ကျွန်တော်တို့ဟာဆော်ဒီအရေဘီယာတို့ UAE တို့နဲ့နှိမ့်နိုင်ကြပါတယ်။အီရန်အတွက်အခက်မကြုံရအောင်နဲ့နိုင်ငံတကာဈေးကွက်ကိုအချက်ပြမမရအောင်လှုပ်သွားဖို့ဖြစ်ပါတယ
်။ဒါပေမဲ့အီရန်ဟာအခုတင်ပဲသူတို့တင်ပို့နိုင်နေမြအလုံးနီးပါးကိုတင်ပို့နေပြီဖြစ်တဲ့အတွက်အထုတ်တိုးလို့လည်းအကျိုးတော့မရှိနိုင်တော့ပါဘူး။သူများတွေတိုးထုတ်ကြလို့ရေနံစေးကျဆင်းသွားတဲ့အတွက်သာအီရန်နိုင်ငံဖို့ရေနံကရမယ့်အခွင့်အရေးယောနေသွားပဲရှိတယ်လို့ကြွန့်ကျင်သူတွေကတွေ့နေကြကြောင်းပါခင်ဗျာ
။ကမ္ဘာရေနံစေးကွက်မှာရေနံစေးတကယ်ပဲရောကျလာနိုင်မလားဆိုတဲ့အလားအလာတွေနဲ့ပတ်သက်လို့ဦးကျော်စံသာတင်ပြခဲ့တာပါ။ VOA ကနေထုတ်လွှင့်တဲ့သတင်းတွေရုပ်သံသတင်းတွေနဲ့အပတ်စဉ်အစီအစဉ်တွေကိုတော့ VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာလာရောက်ဖတ်ရှုနားဆင်နိုင်တယ်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ burmese@voanews.com ဆိုတဲ့ email လိပ်စာကိုစာရေးသားပေးပို့နိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာဆိုင်းလန့်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ဒိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာဒိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်းပါဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ကစနေနေ့မနက်ခင်းစီစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနူမီတာ24 kHz 12339လိုင်းနူမီတာ40 kHz 9433လိုင်းနူမီတာ58 kHz 5805တို့အပြင်လိုင်းလန့်မီတာ190ကပါထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည်မနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့အတူသိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ရမှာဖြစ်တဲ့အပြင်အမျိုးသမီးကဏ္ဍထုတ်လွှင့်တဲ့အခါမှာတော့
ဒီလေးချက်မှာအလုံးအတွက်ကကြတော့အဆင့်တစ်ခုပြီးတစ်ခုတက်ဖို့တော့ကစမိုးဝဲဖြေရတယ်ဆိုတော့အားလေးချင်ကြလို့ရှိရင်လည်းအဲ့လိုသူတို့ဖြေရတဲ့စမိုးဝဲ
ဒေါ်လာရသန်းတင်ဆက်မဲ့အမျိုးသမီးကဏ္ဍမှာအပြည့်စုံကိုနောက်ပိုင်းနားဆင်ရပါမယ်အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအကြောင်းတွေကိုမတ်အင်ဂျင်နိုင်ကဖော်ပြမှာဖြစ်ပါတယ်
ဒီကနေ့မနေ့အတွက်ကောက်နှုတ်တင်ပြခြင်းတဲ့ဆောင်းပါးကတော့ The Washington Post မှာရေးသားထားတဲ့ပြည်ပကအမုန်းပွားစေတဲ့သဘောထားအမြင်တွေဟာမြန်မာနိုင်ငံမှာတင်းမာမှုတွေပိုးပြီးဖြစ်အောင်လှုံ့ဆော်ပေးနေတယ်လို့ဒေါက်တာဆန်းစုကြည်ကပြောကြားလိုက်ခြင်းဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါးဖြစ်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရုံးရဲ့ Social Media Facebook စာမျက်နှာမှာပြည်ပမှာအမုန်းပွားစေသောသဘောထားအမြင်များကရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်တွေနဲ့ရခိုင်ဗုဒ္ဓဘာသာအတိုင်းအဝိုင်းနှစ်ခုကြားတင်းမာမှုတွေပိုးပြီးဖြစ်အောင်လှုံ့ဆော်ပေးရာရောက်ခဲ့တယ်လို့ဒေါက်တာဆန်းစုကြည်ကပြောဆိုခဲ့ကြောင်းအဲ့ဒီဆောင်းပါးမှာဖော်ပြထားပါတယ်။ကုလသမဂ္ဂဒီအေမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှာရနာဘူဂနာနဲ့ဗုဒ္ဓဘုနေကဒေါက်တာဆန်းစုကြည်တွေ့ဆုံရမှာအဲ့ဒီလိုမှတ်ချက်ပေးပြောဆိုခဲ့တာဖြစ်တယ်လို့ဆိုပါတယ်။ဒီကနေ့နှစ်ဩဂုတ်လကရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာအကြမ်းဖက်အဖွဲ့ကနေဆက်လုံခြုံရေးစခန်းတွေဝင်ရောက်တိုက်ခိုက်ပြီးနောက်မြန်မာစစ်တပ်ကအင်အားအလွန်အကျွံသုံးနှိမ်နှင်းခဲ့တဲ့အတွက်ရိုဟင်ဂျာ9သိန်းလောက်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရတဲ့အခြေအနေနဲ့ပတ်သက်လို့သူတို့နှစ်ဦးဆွေးနွေးခဲ့ကြတယ်လို့လည်းနိုင်ငံတော်တိုင်ပင်ခံရုံးရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။ပြည်ပကအမုန်းပွားစေတဲ့သဘောထားအမြင်တွေဆိုတာဘာကိုဆိုလိုတယ်လဲဆိုတာကိုတော့ဒေါက်တာဆန်းစုကြည်ကအသေးစိတ်ရှင်းလင်းပြောဆိုခြင်းမရှိခဲ့ပါဘူး။ဒီကြတဲ့နှစ်ကနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ရဲ့ Facebook စာမျက်နှာမှာပဲတူရကီသမ္မတရီဆက်တာယစ်အာဒိုဝမ်ကိုဒေါက်ဆန်းစုကြည်ကတယ်လီဖုန်းနဲ့လက်ခံပြောဆိုရမှာမတူညီတဲ့အတိုင်းဝိုင်းနေကြပြဿနာတွေပိုးပြီးဖြစ်လာစေဖို့အကြမ်းဖက်သမားတွေအကျိုးဖြစ်ထွန်းစေဖို့စတဲ့ရည်ရွယ်ချက်တွေနဲ့မှားယွင်းတဲ့သတင်းတပ်ပုံအများအပြားဖြန့်ဝေနေကြောင်းပြောဆိုခဲ့တာပါဒီလိုမှားယွင်းတဲ့သတင်းအချက်လက်တွေပြန့်နှံ့နေတာဟာကြီးမားတဲ့ပြဿနာရဲ့မြင်သာတဲ့အဆအနာလောက်လေးတာဖြစ်တယ်လို့ဒေါက်တာဆန်းစုကြည်ကပုံဖော်ပြောဆိုခဲ့ပါတယ်ဒီကိစ္စမှာဒေါက်တာဆန်းစုကြည်ဆိုလိုတဲ့သဘောကတော့မြန်မာလုံခြုံရေးတပ်တွေဘက်ကနှင်းပန်းဖိနှိပ်မှုတွေပါဆိုပြီးပြနေတဲ့ဓာတ်ပုံတချို့ဟာတကယ်တမ်းမှာတော့မြန်မာနဲ့ပတ်သက်ခြင်းမရှိတဲ့အခြားနိုင်ငံကအခြေအနေတွေအကြောင်းရိုက်ကူးထားတဲ့သတင်းဓာတ်ပုံမှတ်တမ်းတွေဖြစ်နေတယ်ဆိုတာကိုပြောတာဖြစ်ပါတယ်။ကုလသမဂ္ဂကျွမ်းကျင်သူတွေပြည်တွင်းပြည်ပမှာရှိတဲ့လူခွင့်ရေးအုပ်စုတွေအပါအဝင်လွတ်လပ်တဲ့လေလာသုံးသပ်သူတွေကတော့ရိုဟင်ဂျာနဲ့ရခိုင်တွေကြားမှာဒါမကမွတ်စလင်နဲ့ဗုဒ္ဓဘာသာဝင်တွေကြားအမုန်းစကားတွေနဲ့တန်တရားတွေပွားများအောင်လှုံ့ဆော်ဖို့ social media တွေဖြစ်တဲ့ Facebook, Twitter တို့ကိုအသုံးချခဲ့တယ်လို့သုံးသပ်ပြောဆိုနေတာဖြစ်ပါတယ်ရှင်
။ကမ္ဘာမီဒီယာတွေကမြန်မာပြည်ဆိုင်ရာအကြောင်းမှန်အညင်နိုင်ပြောပြခဲ့တာပါ။အခုတော့ American Indian သုံးအင်္ဂလိပ်သင်ခန်းစာကိုဒလရတန်ကပို့ချမှာဖြစ်ပါတယ
်။ဒီကိရမနဲ့ကျင်ပြမယ် ATM အတုံးကတော့
rings a bell
ဖြစ်ပါတယ်စာလုံးပေါင်းက R I N G S rings ကတီးတာ A ကတခု B E L L bell ကခေါင်းလောင်းဆိုတော့ subscribe ခွန်ရဲ့ဓာတ်ရိုက်အသေးပဲကတော့ခေါင်းလောင်းကိုတီးတာပေါ့ခေါင်းလောင်းဆိုတာကတော့ဖျားရှိခိုးကြောင်းတွေကြောင်းတွေစသဖြင့်လူအများစုနေတဲ့နေရာတွေမှာအချိန်ကိုသတိပေးဖို့တခုခုအရေးကြီးတဲ့အခါသမယကိုနိုးစော်ဖို့အဝိမာနီတာတောင်အာလုံကောင်းကောင်းကြားနိုင်အောင်လို့အတိပေးရမှာတီးတယ်ဆိုတာတော့ရှင်များအတိပဲဖြစ်ပါလေ။တွန်းထားတဲ့ခေါင်းလောင်းပဲဖြစ်ဖြစ်ချက်စီခေါင်းလောင်းပဲဖြစ်ဖြစ်ပေါ့။ဒီနေ့တော့နိုင်မရှိတောင်မှအချိန်ကျပြီးအခါနာစပြီးစသဖြင့်ကိုခေါင်းလောင်းတန်ထိုးပြီးအတိပေးတဲ့အတွက်လေခေါင်းလောင်းတန်ကြားရင်လူတွေကိုတစ်ခုခုသတိပေးရရောက်စီပါလေ။ဒါကြောင့် EDM အတုံးမှာ rings a bell လို့ဆိုရင်အဲ့ဒါကိုကြားလိုက်ရတော့တခုခုကိုသွားသတိရစေတာအမှတ်ရစေတာ I
don't remember meeting her before, but the name Susan Rice rings a bell.
Susan Rice
I don't remember meeting her before, but the name Susan Rice rings a bell.
Rings a bell.
Rings a bell.
Help Service Administration ဘာသာရပ်နဲ့ဘွဲရခဲ့ပြီးတချိန်ထဲမှာပဲအမေရိကန်လီဒတ်မှာအရန်တက်ဖွဲ့ဝင်အဖြစ်တာဝန်ထမ်းဆောင်နေသူလည်းဖြစ်ပါတယ်သူရဲ့ဘဝရည်တည်မှုအတွက်ကြိုးပမ်းခဲ့ရတဲ့လှုပ်ဆောင်ချက်တွေအကြောင်းကိုမန်းမေစင်နဲ့ဆက်သွယ်မေးမြန်းပြီးဒီတစ်ပတ်ရဲ့မြို့သမီးကဏ္ဍမှာဒေါ်လာလတန်ကပြောပြမှာပါ
ဒီမိကန်နိုင်ငံကိုရောက်လာပုံနည်းနည်းပြောပြပေးပါလားကျမကတော့အသက်17ခုပေါ့နော်ရောက်လာပါလဲ2003ခုနှစ်ကပေါ့အမေနဲ့အတူတူရောက်လာပါလဲရောက်လာတော့မှာတော့မယ်လမ်းမှာခဏလေးနေလိုက်ပါလဲဒီကတော့ဖလော်ရီဒါမှာနည်းနည်းလောက်နေပြီးတော့ခုနှစ်တန်းမှာတော့ဖော်ဝင်အင်ဒီယားနာကိုပြောင်းပါတယ်အခုလက်ရှိထိပေါ့နော်ကောလိပ်ပေါ့နော် 2009ခုနှစ်ကပေါ့အဲဖော့စ်ရီဇော့ထဲမှာတော့လုပ်နေပါတယ်
ဒီမှာစိတ်ဝင်စားတာကဆိုးဆိုးကမီစင်ပြောတဲ့ Air Force Reserve ပေါ့နော်ဒီလေတရန်တိုက်ရင်းမှာဘယ်လိုစပြီးတော့ဝင်ခဲ့တယ်လဲဘာတွေလုပ်ရတယ်လဲဆိုတာသိချင်ပါတယ်ရှင်စောင့်ဝင်လာတော့ High School ပြီးသွားပြီးတော့ DMT လို့ခေါ်ရပေါ့နော် Basic Military Training စစ်တပ်မှာဘယ်လိုမျိုးလုပ်ရတယ်ပေါ့နော်
technical school ပေါ့နော်အခုစစ်တပ်ထဲမှာလုပ်နေရတဲ့အလုပ်မှာအထက်ပြီးတော့သင်တန်းတွေဝင်လောရပါတယ်ပေါ့အဲ့ဒါကတော့နှစ်လောက်ခွဲတော့အဲ့မှာသွားပြီးတော့သင်တန်းသင်ရပါတယ်မီစင်ပြောတယ်ဆိုတော့ထက်တန်းအောင်ပြီးတော့လေတအရန်တက်ကိုဝင်နေဆိုတော့လေတအရန်တက်ကိုဝင်ဖို့လိုအပ်ချက်တွေကဘာတွေပါလိမ့်ရှင်လိုအပ်ချက်ကတော့အသက်ကတော့စက်ခွင့်နည်းပေါ့နော်ရှေ့ရပါမယ်30ခုနှစ်ကြားထဲမှာရှေ့ရပါမယ်ဟ ါမယ
်ဆိုအဲ့ဒါတွေနဲ့မီဇင်ပြည့်စုံတော့အဲ့ဒါရှောက်လိုက်တော့ကျသွားတဲ့ခါကျဆောစောမီဇင်ပြောတဲ့ BMT ပေါ့နော်ဒီစစ်လက်ကြီးတင်တန်းတက်ရတယ်ဆံမှုဝဲဖြစ်ရတယ်ဆိုတော့အဲ့ဒီအကြောင်းလေးနည်းနည်းပြောပြပေးပါလားရှင
်ပြောရလို့ရှင်အဲ့ဟိုရကူတာနဲ့ပတ်တွေ့ရတာပေါ့နော်ရကူတာနဲ့ပတ်တွေ့ယူပါလို့ရှင်သူကအဲ့မှာဆံမှုဝဲကတင်္ချာပိုင်းပါတယ်အင်္ဂလိပ်စာပိုင်းပါတယ်နောက်ပြီးတော့လေဒက်ဖြစ်နေတဲ့အတွက်သူကမက်ခနီကိုပိုင်းပါတယ်ပေါ့သူကလင်းအကြောင်းလေးပိုင်းနည်းနည်းပွားသိအောင်လို့အဲ့ဒီဆံမှုဝဲကိုဖြေရတယ်ရတဲ့အမှတ်နဲ့သူကအလုပ်ကိုသူကပေးတယ်အဘိဝါတော့အဲ့မှာ BMT မှာကြတော့ဒီအလုံးနဲ့ပတ်သက်တာတော့မလုပ်ရအောင်စစ်သားဘယ်လိုဖြစ်ရလဲဆိုတော့တို့အဲ့မှာ training လုပ်တယ်အဲ့ဒီ training ရတော့တို့ကစစ်တဲ့ရဲ့ history ကိုတို့သင်ရတယ်နောက်ပြီးတော့လို့ရှင်တနက်တနင်္ဂနွေကျမကြီးနဲ့ပတ်သက်ပြီးတော့ physical training တွေအကုန်လုံးလုပ်ရပါတယ
်ကျမကြီးနဲ့ပတ်သက်ပြီးတော့စစ်ဆေးတဲ့နေရာမှာဘာတွေစစ်ဆေးပါလဲရှင
်ပထမဆုံးကတော့เนาะမနက်3နာရီခွဲထားပြီးတော့နှစ်မိုင်လောက်ကြေးရတယ်ဒီဝါလို့ရှင်တိုက်ထိုးရတယ
်တိုက်ထိုးတော့တိုက်ဘယ်နှခါထိုးပြရဟ
ိုမိန်ကလေးလေးအတွက်ကြတော့တိုက်ထိုးတာအကြတော့သူကတမန်နဲ့မှာ18ခါပေါ့နော်အဲ့လိုမျိုးထိုးနိုင်ရတယ်အိတ်ချမတင်ကြတော့38ခါကြောင်းထိုးနိုင်ရတယ်ဒီမှာကြတော့တမန်နဲ့တော်ကျွန်းနဲ့မှာတော့အိတ်ချမတင်ကတော့50လုံနိုင်တယ်တိုက်ထိုးတာကြတော့30ကျော်ကျော်လောက်လုံနိုင်တယ်ကြီးလိုက်တမိုင်ခွဲကြတော့မိန်ကလေးလေးကြတော့သူက15မိနစ်နဲ့18မိနစ်ကြားထဲမှာရအောင်ပြေးရတယ
်အဲ့တော့မီစင်
15မိနစ်မှာပြေးနိုင်တယ်
အဲ့တော့တော်တော်လေးကိုမီစင်ရဲ့ကျမကြီးချီနေ ောင်းတာပေါ့
ဟုတ်ကဲ့ပ
ါမိစင်ကထက်တန်းကြောင်းပြီးတဲ့အခါကျတော့အရန်တိုက်ရင်းမှာပေါ့နော်ဝင်နေဝင်ရင်းနဲ့လေတက်ကတူမှာပညာစီပူတာပေါ့နော်ဒီအရန်တိုက်ရင်းနဲ့ဒီတက်ကတူကြားမှာကို့အချိတ်ကိုဘယ်လိုမျှဝေတယ်ရှင
်ဒီလိုမျှဖို့အတွက်ကလေးချက်မှာတော့တလောက်ကိုနှစ်ကြိမ်သွားပေးရပါတယ်တစ်နှစ်ကိုနှစ်ပတ်ပေါ့နော်သင်တန်းရှိတယ်ကျောင်းတော့ကကြတော့ကျောင်းမှာကအဲဒီအခွဲစည်းနဲ့ကျောင်းစာတွေနဲ့ဟိုပဲ focus လုပ်တယ်နောက်ပြီးတော့ community မှာလည်း volunteer တွေပေါ့နော်လိုက်လုပ်ပေးတယ်အဲ့လိုအားလည်းအချိန်ကြီးကြလို့ရှိရင်လည်းဒီလေးတက်မှာအလုပ်တော့ကကြတော့အဆင့်တစ်ခုပြီးတစ်ခုတက်ဖို့တော့ကစာမွေးဖြေရတယ်ဆိုတော့အားလည်းအချိန်ကြလို့ရှိရင်လည်းအဲ့လိုသူတို့ဖြေရတဲ့စာမွေးအတွက်ပေါ့နော်အဲ့ဒါလေးစာလေးတက်ပါတယ
်မင်းစင်ပြောတယ်စစ်တပ်ထဲဝင်လိုက်ပြီးချိန်ထဲမှာပဲတက်ကတူကိုလည်းတက်နေတယ်ဆိုတဲ့ခါကျတော့စစ်တပ်ကကိုတက်ကတူတက်တဲ့အတွက်ကိုအကုန်လုံးစိတ်တွေပါတယ်တာဝန်ယူသလားသိချင်တယ်နောက်ပြီးကိုအောင်တဲ့ခါကျရင်ရောစစ်တပ်ထဲမှာကိုအတွက်ဘယ်လိုမျိုးအခွင့်အလမ်းပေါ်လာမလဲဆိုတာလည်းသိချင်ပါတယ်ရှင
်အခုတက်ကတူတက်နေတဲ့ချိန်မှာတော့စစ်တပ်ကတော့ကျောင်းစိတ်ပေါ့နော်သူတို့ပေးပါလေစမက်စတာတစ်ခုကိုသူတို့က4500ပေးပါလေ
ဟုတ်ကဲ့
နောက်ပြီးသွားလို့ရှိရင်စာအုပ်စိတ်နောက်တက်စီကားပါညာပေါ့နော်အဲ့လိုမျိုးအတွက်ကတော့တလောက်ကို400လောက်သူတို့ပေးပါလေ
ဟုတ်ကဲ့
ကျောင်းပြီးွားလို့ရှိရင်တော့အခွင့်အရေးတွေကတော့အများကြီးရှိတယ်ပေါ့နော်မက်စတာတက်ချင်လို့ရှိရင်လည်းသူတို့စစ်တက်ကလေပြီးတော့သူတို့နောက်ကျောင်းစိတ်သူတို့ထပ်ပြီးတော့ထုတ်ပေးပါတယ
်ဟုတ်ကဲ
့ဒါမှမဟုတ်လို့ရှိရင်လည်းဘိုးသင်တန်းသွားချင်လို့ရှိရင်လည်းသူတို့ဘက်ကလေပြီးတော့ပရိုဂရမ်တွေပေါ့နော်အများကြီးရှိတယ်သူတို့ဝယ်ပြီးွားတဲ့အတွက်လည်းတက်ရမယ့်ဟာလည်းရှိတယ်နောက်ပြီးွားလို့ရှိရင်အထက်ကလူဝလေပြီးတော့ကိုကို၆ခန်းချက်စာရေးပြီးတော့လည်းသူတို့ဘက်ကလည်းပြီးတော့အဲ့လိုမျိုးပို့ဖြစ်ဖို့အတွက်ပေါ့နော်လုပ်ပေးတာလည်းရှိပါတယ
်ဒီအနေထားမှာပေါ့နော်အခုမေစင်ကကြောင်းနေပြီးသွားပြီဆိုတဲ့ခါကျတော့ဆွတ်ဆွတ်ပြောသလိုခွင်လန်းနေရလေစစ်တပ်ကဖွင့်ထားပြီးတယ်ဆိုတော့ဘယ်လန်းကိုရွေးဖို့မေစင်စိတ်ကူးထားလဲရှင
်အာကျမကတော့ဘိုတင်နန်းကိုစိတ်ကူးထားပါတယ်ရှင
်ဘိုတင်နန်းတက်ဖို့ကဘာတွေလိုအပ်ပါလဲ
ဘိုတင်နန်းတက်ဖို့ကတော့အဲ့မှာဖြေရတဲ့ဆောင်မိုးပဲရှိတယ်ကျမစစ်တပ်ထဲဝင်တဲ့ဆောင်မိုးပဲတဲ့ဒီကနည်းနည်းပို့ပြီးတော့ခတ်တယ်ပေါ့နော်တင်ချာလို့အင်္ဂလိပ်စာလို့အာနောက်ပြီးတော့လေတက်လည်းဖြစ်နေတဲ့သူကသူတို့လင်းရင်ဆက်အကြောင်းလေးပေါ့နော်အဲ့ဒါလေးသူတို့မေးပါလေအဲ့ဒီဆောင်မိုးပဲမှာတော့နောက်ပြီးတော့ physical training ရဲ့သူကလည်းသူတို့ထပ်ပြီးတော့မေးတယ်ကျမရေးလဲသူတို့ထပ်ပြီးတော့စစ်ပါတယ်။ဒီဘိုတင်နန်းကိုတက်ဖို့တော့ကကျမရဲ့တမူဝလေးပြီးတော့ပေါ့နော်သူတို့ထောက်ခံချက်ရေးပေးရပါတယ်။ဒီစစ်တပ်ထဲမှာကျမကဘလောက်ကောင်းတဲ့အတွက်သူတို့ဘလောက်ကျမကိုလိုတဲ့အတွက်ပေါ့နော်။နောက်ပြီးတော့ဒီကျမရေးရလဲဘလို့ကောင်းပါတယ်။ကျမရဲ့ဟိုစိတ်တက်ကလည်းဘလို့ကောင်းတယ်ပေါ့နော်။အဲ့အတွက်သူတို့သူ့ရှိရလေးပြီးတော့ထောက်ခံချက်လိုပါတယ်
။ဆိုတော့အခုလက်ရှိအခြေအနေမှာမီးစင်ပါဆက်လုပ်မယ်တော့မာစတာရင်တက်မှာလားဘူတင်နောင်းရင်လုပ်မှာလားဘူတင်နောင်းလုပ်ပြီးတော့မှမာစတာတက်မှာလားအဲ့ဒါဒီနေ့နေရှင်းပြပြီပေါ့နော
်အဲတကယ်ပြောလို့ရှိရင်ဟိုနှစ်ခုကိုတပြိုင်တည်းအလုပ်လုပ်ရပါတယ်ရှင်နှစ်ခုဆိုတာကတော့မာစတာနဲ့ဘူတင်နန်းနဲ့ပေါ့နှစ်ခုစလုံးကိုပေါင်းပြီးတော့တပြိုင်တည်းလုပ်လို့ရပါတယ်ရှင်ဒါပေမဲ့ကျမတို့ကကြတော့ဟိုမာစတာကရေးကြည့်နေတဲ့အတွက်မာစတာကိုအရင်တက်ပါမယ်ရှင
်နောက်ဆုံးအနေနဲ့မေးချင်တာကတော့မေးစင်အခုအဲ့တဲ့7နှစ်တည်းရပါတော့ဒီအမေရိကန်ပြည်ထောင်စုကိုရောက်လာပြီးတော့ဘွဲရပြီးတော့စတက်ထဲဝင်ဖို့ကြိုးပမ်းနေတယ်ဆိုတော့ကို့ဘဝကိုပြန်ပြောင်းကြည့်လို့ရှိလို့ရှိရင်အတူချုံပေါ့နော်ဘယ်လိုသုံးသပ်ပါလဲရှင
်ကျမကဒီမှာရောက်နေတာတော့ဟုတ်ပါတယ်ဟို15နှစ်တော့ရှိပါပြီပေါ့နော်ပြန်ပြီးတော့ကြီးခဲ့လို့ရှိရင်တော့စူးစမ်းတာရတာပေါ့နော်အမေရိကန်ကိုစရောက်တဲ့အခါအင်္ဂလိပ်စကားလည်းသိမတတ်လူအပြောခံတာလေးတွေလည်းရှိခဲ့တာပေါ့ဒါပေမဲ့အဲ့ဒါလေးကိုဖယ်ပြီးတော့ကို့ဘဝအဒီနိုင်ငံကိုအခွင့်ရေးပေးတယ်ဆိုပြီးတော့စူးစမ်းလာပြီးတော့ကျမနဲ့ကျမအမေပေါ့နော်နှစ်ယောက်သားရုန်းကန်ပြီးတော့တစ်ဖြည်းဖြည်းနဲ့ပေါ့ဆိုရီဒါလေးပြီးတော့ဒီ foreign engineer ရောရောင်းလို့ကျမမေကလည်းကျမကိုပြောတာပေါ့နော်ဝေးရပြီပါလို့ရှင် तू ပြောပါလေလို့ဆိုတော့ तू ဖြစ်ချင်တဲ့ဆန္ဒလေးအတိုင်းဝေးရအောင်လို့ပေါ့နော်လို့နောက်ကျမဖြစ်ချင်တာအလဲဒီစက်တက်ထဲဝင်ပြီးရစက်တက်မှာလဲယာရူကြည့်ရတီပေါ့နော်ဟိုကပြင်ဆင်ရတဲ့ကြီးလောက်ပြီးတော့ဒီမှာမိဘနှစ်ယောက်စလုံးကိုအသက်ကြီးွားလို့ရှင်သူတို့နှစ်ယောက်တို့ကဘာမှမပူမင်အောင်လို့ပေါ့နော်အဲ့လိုနေစေချင်တယ်ပေါ့နေစေချင်တော့ခုဒီလိုအမေရိကလေးပြီးတော့ပေးတဲ့ဒီအခွင့်အရေးကိုရအောင်ယူပြီးတော့ဒီမှာဒီလိုလှုပ်ခဲ့တာပေါ့နော်အဲ့ဒါလေးပြန်ပြီးတော့ပြန်ကြည့်လို့ရှင်ငိုစရာလေးလည်းရှိတယ်ပျော်တဲ့နေရာလေးလည်းရှိပါတယ်ရှင
်ငိုစရာလေးတွေရှိတယ်ဆိုတော့ငိုစရာလေးပျော်စရာလေးနည်းနည်းပြောပြပေးပါလားကျမတို့မျှဝေလို့ရတာ
ငိုစရာလေးရကြတော့ဒီစားရောက်တဲ့အချိန်မှာဒီမာပြိုလွမ်းတာပေါ့အမေရိကကိုရောက်တဲ့အချိန်မှာကိုယ်နိုင်ငံလည်းမဟုတ်ဘူးသူတို့စကားကိုလည်းမတက်ဘူးလူများပြောနေတယ်အဲ့လိုခံရရတာပေါ့အเจ้าမဆိုလို့ရှိရင်လည်း ကားမပြီးလို့ဆိုပြီးတော့အမေရိကန်အကြောင်းသားတွေအားလေးကိုပြောတာလေးတွေခံခဲ့ရတယ်။ဒါပေမဲ့ဆီယာမတွေအားလည်းအကုန်လုံးတွေးကြမြငါးတန်းနဲ့ရပေါ့ဒီကောလိပ်တောင်ထိသူတို့မြတ်ဆီယာမတွေအကုန်လုံးသူတို့ကူညီပေးကြတယ်။အင်္ဂလိပ်စာတက်ဖို့အတွက်အစားဆုံးပေါ့နော်ဟိုစကောလာရှစ်ရဖို့အတွက်ကအစားဒီကောလိပ်တောင်ပြီးွားပြီးတော့ဒီကတွေးခဲ့တဲ့ပေါ်ဆာဆာရီယာစာသူတို့အားလုံးကိုအလိုရကူညီပေးကြတယ်ပြောစရာကြတော့ကြီးလေလို့ရှင်အမေရိကကိုစာရောက်တာပြောရရင်စုံများကစာခဲ့ရတာပေါ့အခုကြတော့ကျမရဲ့ကျမအမေရဲ့အလိုမျိုးလေးပဲအေးစစ်စစ်နေအခုနေနေရတယ်ပေါ့အဲ့ဒါလေးကိုပြန်ပြီးတော့ကြည့်ခဲ့လို့ရှင်ပေါ့
ကျေနပ်မိတာပေါ့
ဟုတ်ကဲ့ပါ
ဒေါ်လာလာတန်ရဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ရပြီးမှတော့အခုတခါတိတ်ပန်တဲ့နီးပညာကဏ္ဍကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ဒေါ်ခင်မျိုးသက်ကတင်ဆက်ပါပ
ါ။ဒီတစ်ပတ်တော့မြန်မာနိုင်ငံမှာမုတ်တုံရာသီရောက်တိုင်းရေကြီးရေရှမ်းမှုတွေမြေပြိုမှုတွေကျုံနေရတာကိုကာကွယ်နိုင်ဖို့အတွက်ဘာတွေလှုပ်ဆောင်တဲ့ဆိုတော့ American ပြည်ထောင်စု Texas ပြည်နယ်ကသဘာဝဝန်ကျင်ဆိုင်ရာ engineer ဒေါ်အေးဂျီကိုမေးမြန်းပြီးပြန်ပြပေးပါမယ်။ This in ကျုံတွေ့နေရတဲ့ရေကြီးရေရှမ်းမှုအန္တရာယ်ကိုကာကွယ်နိုင်ဖို့အတွက်ပထမဆုံးဒီလိုရေကြီးရေရှမ်းမှုတွေဘာကြောင့်ဖြစ်ရလဲဆိုတာကိုကြည့်ရအောင်ပါ
။ဗမာပြည်မှာဖြစ်တာကဒီသဘာဝဘေးအန္တရာယ်လည်းပါပါလိမ့်မယ်။နောက်တခြားအချက်တွေလည်းပါပါလိမ့်မယ်။ဒီကြီးတဲ့ဟာမှာကြည့်မယ်ဆိုရင်အချက်က14ခုလောက်ရှိပါတယ်ဖြစ်နိုင်တဲ့အကြောင်းပေါ့နော်။အဲမိုးရေကြီးရှိတယ်။မိုးရွာလို့ရှိရင်လက်ခံမဲ့အပင်တွေပေါ့နော်ဘလောက်ရှိတယ်လဲနော်နောက်အပင်တွေကိုဒီမှာရှိတဲ့မိုးရေကိုလက်ခံမဲ့ area ဘလောက်ရှိတယ်လဲနောက်ပြီးတော့ရေကာတာတို့နော်တောင်ကုန်းတို့မြေကြီးတို့ရေစီးသွားမဲ့နေရာမှာရှိတဲ့အဆောက်အဦတွေဘလို့စောက်ထားလဲပေါ့နော်မြို့ပြအတုံးဘလို့တုံးတယ်လဲတို့နောက်ပြီးတော့မြို့ရဲ့ကြီးထွားမှုပေါ့အစုံစုံရှိပါတယ်နောက်ပြီးရေနှုံးကဘလို့မိုးရွာခဲ့တာလဲကန်ယိုရန်တို့ဘာတို့ကနေပြီးတော့ရေတွေဝင်လာတာလားနော်မှုန်တိုင်းကဝင်လာတာလားရေကဘလောက်ဆိုတယ်စသဖြင့်အကြောင်းက14ခုလောက်ရှိပါတယ်14 15ခုလောက်ရှိတယ်အဲ့တော့ဗမာပြည်မှာဖြစ်တာကတော့ကျမရဲ့အမြင်ပေါ့နော်မှားခြင်းနဲ့မှားပါလိမ့်မယ်အဲသဘာဝဘေးအန္တရာယ်လည်းပါပါလိမ့်မယ်တစ်ခါကလည်းရေမကြီးအောင်လူအနေနဲ့လှုပ်ဆောင်နိုင်စရာတွေအများကြီးရှိပါတယ်အဲ့ဒီပိုင်းကမလှုပ်တာတွေကလည်းမလှုပ်ဖြစ်တာတွေပေါ့နော်အကြောင်းမျိုးမျိုးကြောင့်ကလည်းပါလိမ့်မယ်ဒီမှာဥပမာဆိုရင်ဒီမှာဆိုရင်ရေနှုတ်မြောင်းတွေကလုံးဝအပိတ်မခံပါဘူးရေကြီးတဲ့အချိန်မှာတောင်မှတစ်ပင်တွေမှာလည်းပျက်စီးရဲဆိုရေမောင်းပိတ်မှာဆိုလို့မျိုးကနေပြီးတော့အုပ်ချုပ်တဲ့လူတွေကအကုန်လုံးကြာလို့ဆွဲပြီးတော့လွတ်ရအောင်ထားနေပါတယ်အဲ့ဒါမျိုးမရှိရင်နောက်တစ်ချက်ကပါလဲဆိုမြေပြိုကျခြင်းပေါ့နော်ဒီမှာဆိုရင်မော်လမြိုင်မှာဆိုမြေပြိုကျတယ်လို့ပြောတယ်အဲ့တော့မြေပြိုကျတဲ့ခါမှာလည်းတဘာဝပြန်ကြောင့်ပြင်ကြောတာလည်းဖြစ်နိုင်တယ်တစ်ချက်ကလည်းပါလဲဆိုလို့ရှိရင်မြေပြိုကျတာကိုအစာဦးတွေစောက်တဲ့ခါမှာတတိချာချာအမေဒီဘာနဲ့ချိပြီးတော့စောက်တင်တလားမစောက်တင်တလားဘယ်လိုပုံစံနဲ့စောက်တင်တလဲရေထင်းနိုင်ရည်ရှိတင်တလားစသည်ဖြင့်အဲ့ဒါမျိုးတွေကိုရောလုတ်ခဲ့တလားဆိုတာကိုလည်းပြန်ချိဖို့လိုပါတယ်ဒီမှာဆိုလို့ရှိရင်ရက်ွက်တွေပါလေဆိုလို့ရှိရင်ရက်ွက်အစ်စ်တစ်ခုပေါ်တာဖြစ်ဖြစ်စောက်ဦးစောက်တာအစဒီဟာတွေကမြေအောက်လိုင်းနေလည်းရှိရေနှုတ်လိုင်းနေလည်းရှိရအဲ့လိုင်းတွေကိုတွားပြီးတော့ထိကြိုက်မှလားဘယ်လိုဖြစ်မှလဲဆိုတာရှိပါတယ်နောက်တစ်ချက်ကလည်းဒီမှာဆိုရင်မြောင်းနေအားလုံးကအကုန်လုံးကအပေါ်ကပိတ်ထားပါတယ်အဲ့တော့အပြင်ကနေပြီးဝင်လို့မရဘူးအစအမှိုက်တရိုက်တွေပဲဖြစ်ဖြစ်အကျိုးပဲဖြစ်ဝင်လို့မရဘူးဟိုဗမာပြည်မှာတော့ညောင်းတော်တော်များများကတော့ပွင့်ရဖြစ်နေတယ်အဲ့လိုဆိုတော့အဲ့လိုမျိုးအဲ့တော့ရေမောင်းပိတ်တာကြောင့်ဖြစ်တာလားနောက်ပြီးတော့ဒီမြေပြိုတဲ့ဟာကိုထင်းလို့ဖြစ်တာလားဒါမှမဟုတ်လို့ရှိရင်လည်းဒီမှာဆိုလို့ရှိရင်ရေစီးရလမ်းကြောင်းပေါ့နော်ဘယ်လိုပုံစံဘယ်နေရာကိုဆင့်မယ်ဆိုတာဟာသူတို့မြေပုံရှိပါတယ်အဲ့ညီပုံကိုအမြဲတမ်း engineer တွေကချိန်ပြီးပြောင်းသလားမပြောင်းသလားဘယ်လိုဆိုအမြဲတမ်းလုပ်နေပါလေဗမာပြည်မှာအဲ့လိုလုပ်သလားမသိပါဘူးအဲ့လိုဆိုတော့တစ်ခါလေကြလို့ရှိရင်ဥမာဆိုတော့ဟိုနေရာကအစကတော့ဒီကမြင့်ရနေနေရနေလားနဲ့အကြောင်းတစ်ခုကြောင့်ဒီကဒီလိုရှော့မစင်းမင်းနဲ့တစ်ခုခုဖြစ်သွားမယ်ရှိပြီးသားကန်ကြီးကိုဖြိုးလိုက်တဆုံးဖြင့်အမျိုးမျိုးဒီလိုရေစင်းရလမ်းကြောင်းကိုထိခိုက်နိုင်တဲ့အကြောင်းတွေအများကြီးရှိပါတယ်အဲ့ဒါကိုကြည့်သလားအဲ့ဒါတွေအများကြီးထည့်စဉ်းစားလို့ပါတယ်အကြောင်းမလို့တစ်ခုတည်းနဲ့လို့ပြောလို့မရပါဘူး
โอเคရန်ကုန်မြို့ကလူရေတော်တော်ထူထပ်ပါတယ်ရန်ကုန်မြို့မှာရေမိုးရင်းကြလို့ရှင်မြောင်းနေမှာရေရှမ်းနေရေကြီးတယ်ဒီပြဿနာရှိပါတယ်ဒါနဲ့ပတ်သက်ပြီးတော့ဘာလုပ်တင်တယ်လို့ထင်ပါလဲတော်ရေးကြီးနေနေ
ဟုတ်ကဲ့အရေးကြီးတာကတော့ရန်ကုန်မြို့ကတော့မြို့ရွာ နော်မြေရွာကိုအစီအစဉ်ချမှုပေါ့နော်ကျွေးရအစီအစဉ်ချတဲ့အခါမှာနံပါတ်၁ချက်ကအစာဥရှိတော့မယ်ဆိုလို့ရှိရင်ပါမစ်တေချာယူရပါတယ်ပါအစာဥဖောက်ပြီးတော့အဲ့အစာဥထဲမှာခုနပြောသလိုရေစီးလမ်းကြောင်းတွေမပိတ်ဆိုတော့လောက်ရတယ်ဒါထုံးစံနော်နောက်တစ်ခုကပါလဲဆိုလို့ရှိရင်တစ်ပင်တဘာဝပောက်ပင်တွေပေါ့တဘာဝပောက်ပင်တွေကလည်းရှိဖို့လိုတယ်ဘာဖြစ်လို့လဲဆိုတော့သူတို့ရှိမှဒီကအရှင်းနဲ့စဉ်းစားလို့ရှိရင်သူတို့ကဒါကိုဟန်တာပေးထားတယ်နောက်ပြီးမြေကြီးနဲ့လည်းစုပ်ထားတယ်ရန်ကုန်မြို့မှာဆိုလို့ရှိရင်ဒီကတ်တရလမ်းပဲဖြစ်ဖြစ်ကွန်ကရစ်တွေပဲဖြစ်ဖြစ်ဖြစ်နေတာတွေကဘလောက်ရှိရမလဲမဖြစ်ဖက်နဲ့တစ်ပင်ဘလောက်ရှိတယ်လဲဆိုတာဒါလည်းကြည့်ပါတယ်ဘာဖြစ်လို့လဲဆိုတော့ကျမအတိအကျောက်ကအင်းဆိုလို့ရှိရင်သူ့အိမ်ဝင်းထဲမှာပဲတခါတည်းအကုန်လုံးကိုကွန်ကရစ်လောင်းပစ်လိုက်ပါတယ်အမေရိကန်ပြည်မှာဆိုဒီလိုလုပ်လို့မရပါဘူးကိုယ့်အိမ်ဝင်းမှာတောင်မှဘလောက်ကတော့မြေသားထားရမယ်ဘလောက်ကတော့မြေစိတ်လို့မရတဲ့ကွန်ကရစ်တမန်နည်းထားနိုင်တယ်ဆိုတော့သူတို့မှအချိုးတွက်ချလာရှိပြီးတော့ကိုယ်တစ်ခုခုလုပ်မယ်ဆိုရင်တော့ပြောရပါတယ်ဘာကြောင့်လို့လဲဆိုတော့ဒီလိုမြေကြီးတွေကိုစိတ်ကြံမရှိလို့ရှိရင်ရေတွေကတခါတော့ဟောစီးထားမယ်အဲ့တော့ရေပိုက်လိုင်းတွေပါတယ်ဆိုတာကအင်ဂျင်နီယာတွေကစတွက်ထားလို့ရှိရင်ဒီလောက်တလောက်ဆိုသူကခံမှန်းထားတာဝုန်းကလေးရှိလာမဲ့ဟာတွေကိုလည်းခံနိုင်ညမခံနိုင်မယ်ပေါ့နော်အဲ့ဒါတွေကအရေးကြီးပါတယ်နောက်တစ်ချက်ကပါလဲပမာပြည်မှာအထူးသဖြင့်ပမာကုန်းမြို့မှာမြေခွက်ကအမတန်ဈေးကြီးတဲ့အတွက်ကြောင့်မလို့မြေခွက်တွေ့တိုင်းအိမ်ဆောင်နေပါတယ်အဲ့တော့မြေခွက်တွေမှာဆိုလို့ရှိရင်ဒီမှာအမေရိကန်မြေမှာဆိုရင်ရက်ခွက်အစ်တစ်ခုပေါ်ပါပဲဖြစ်တစ်ခုလုံးမယ်ဆိုရင်ကွက်လက်ထားပြီးကန်တူးပါတယ်သူတို့ကန်တူးလိုက်ရပါတယ်ကန်တူးတဲ့သဘောကတကယ်လို့များစစ်ပင်တွေကိုခုတ်ပြီးတော့အိမ်တွေဆောက်လိုက်တဲ့အခါမှာမြေကြီးအစားအမန္တလင်းပေါ့နော်ကွန်ကရစ်တွေဖြစ်သွားတဲ့အခါမှာအထဲတွေကိုမစိမ့်တော့ရေစင်းဆုံးမြန်တဲ့အခါမှာအဲ့ရေတွေကိုမြောင်းနဲ့မသွားခင်မှာရက်ကွက်မှာကန်ထဲမှာခဏလှောင်ထားဖို့ပေါ့နော်အဲ့ဒီတည်းထားပါလေရန်ကုန်မြို့မှာကြီးရတာအဲ့လိုလှောင်တဲ့နေရာကိုတော့မရှိပါဘူးမြေကွက်ကိုအတုံးပြုမှုကိုအမတန်အရေးကြီးတယ်လို့ထင်ပါတယ
်အခုလိုမြေအတုံးချမှုဟာရေကြီးရေရှမ်းမှုအတွက်တည့်ရောက်မှုရှိတယ်လို့အမှိုက်ပြဿနာနဲ့စီကန်းစနစ်တကျမရှိတာကလည်းရေချောင်းပိတ်ဆို့မှုကိုအဓိကဖြစ်စေတာပါ
လူဦးရေကများပြလာတဲ့အတွက်ကြောင့်မဟုတ်လို့ရန်ကုန်မြို့မှာအမှိုက်တွေကလည်းအရန်ကိုများနေပါတယ်အိမ်တွင်းထိုက်တဲ့အမှိုက်တွေမကဘူးဆောင်းလို့ရင်းနဲ့ပတ်သက်တာပဲဖြစ်ဖြစ်အဲ့အမှိုက်တွေကမြောင်းနေသွားပါတယ်ဒီမှာဆိုလို့ရှိရင်ဆောက်ဦးတွေမှာအကျိုးအပြည့်ကွန်ကရစ်တွေပါတယ်ကအစအဲ့ထဲကိုမဝင်ရအောင်လို့သူကပါမစ်ယူရပါတယ်အစဦးဆောက်တဲ့ကွန်ထရိုက်တာတွေကရေမြောင်းနေကိုအမတန်ကာကွယ်ထားပါတယ်ရန်ကုန်မြို့မှာအဲ့လိုမရှိပါဘူးနောက်ပြီးတော့နေရာတကာကိုစီကံတကျလုပ်ဖို့လိုတယ်ပေါ့နော်စီကံတကျလုပ်တဲ့ခါကျတော့အမေဘုတ်ကချင်းမျိုးလို့ဖြစ်ပြီးတော့ဘေးကနေအစထုတ်ပြီးတော့ဆွဲရမယ်ဆိုတာမသိဘူးဖြစ်နေပါတယ်။လမ်းနေပါလေဖောက်တာဆိုစီပင်သားရဌာနအနေနဲ့တစ်ချက်မမတ်လုပ်ဖို့လိုပါတယ်။အဲ့ဒါတွေမလုပ်တဲ့အခါကျတော့အကုန်လုံးကကိုရောပြီးတော့ပေါင်းစုပြီးတော့အကျိုးတရားမှုကဘာလဲဆိုတော့နည်းနည်းလေးတော့မှမိုးတော့ရောမခံနိုင်ပါဘူး။ရေတွေရှမ်းပါတယ်။နောက်မနနေ့မှလည်းရှမ်းပါတယ်။မြို့တွေတော်တော်များများကနောက်ဆိုအဲ့လိုပဲဖြစ်မဲ့ပုံရှိပါတယ
်။တဘာဝဝန်းကျင်အင်ဂျင်နီယာဒေါ်အေးကြည်ပါနောက်တစ်ပတ်မှာတော့ရေကြီးရေရှမ်းမှုအန္တရာယ်ကာကွယ်ဖို့လုပ်တင်တာတွေကိုတင်ပြပေးပါမယ်ဆိုတာကိုပြောကြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲရနာလိုက်ကြရစီနောက်တစ်ပတ်မှာပြန်ပြီးဆောင်ကြအောင်မယ်နော
်ဒေါခင်မျိုးသက်ရဲ့သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုနားဆင်ကြရတာပါခင်ဗျာ VOA ကနေစနေနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးထုတ်လွှင့်နေပါတယ်
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။အီရန်နိုင်ငံရဲ့ထင်ရှားတဲ့လူခွင့်ရှင်နေနက်ဆရင်ဆိုတူတဲကိုထပ်မံဖမ်းဆီးလိုက်တဲ့အတွက်အထူးဆိုရင်ကြောင့်အမေရိကန်ပြည်အောင်စုကပြောဆိုလိုက်ပါတယ်။နိုင်ငံခြားရေးဌာနပြောခွင့်ရဟေတာနျူဘက်ကမစ်ဆိုတူတဲဟာသူ့ရဲ့နေအိမ်မှာဇွန်လ13ရက်နေ့ကအဖမ်းခံခဲ့ရပြီး even အချင်းထောင်ကိုပို့ဆောင်ခံခဲ့ရတယ်လို့ကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။even အချင်းထောင်ဟာအီရန်အစိုးရရဲ့လူခွင့်ချိုးဖောက်မှုတွေနဲ့ဆက်ဆက်နေတဲ့အချင်းထောင်ဖြစ်လွန်ခဲ့တဲ့လအတွင်းကအမေရိကန်ဗဏ္ဍာရေးဌာနကသတ်မှတ်ထားတာပါ Miss Sodude အနေနဲ့ထောင်နဲ့ငါးနှစ်ကြာခံမှဖြစ်ကြောင်းသူ့ကိုလာဖမ်းသူတွေကပြောဆိုတယ်လို့ Sodude ရဲ့ခင်ပွန်း Reza Kandan ကအီရန်ကျောင်းသားသတင်းဌာနကိုပြောပါတယ်ဒါပေမဲ့လည်းဘလို့ပြစ်မှုမျိုးကျူးလွန်ခဲ့လို့အခုလိုထောင်နဲ့ချမှတ်ခံရတယ်ဆိုတာကိုတော့အာဏာပိုင်တွေကသူတို့ကိုမပြောကြောင်းခန္ဒန်ကပြောပါတယ်နိုင်ငံတော်လူညိုရေးချုပ်ပေါက်တဲ့ဆိုရဲဆွဆဲခြင်းနဲ့အရင်ကထောင်နဲ့သုံးနှစ်ကြာခံခဲ့ရပြီးတဲ့မစ်ဆိုဒူတေဟာအီရန်ရဲ့ထင်ရှားတဲ့လူခွင့်ရေးရှင်တွေတူဖြစ်ပြီးအီရန်ဆွေရကိုစန့်ကျင်တဲ့လူများလေးစားတဲ့ညီငယ်ညူပဲဆုရှင်ရှီရင်အဘာဒီဘဟာယီလူနည်းစုဝင်နေနဲ့မတရားအနိုင်ထက်ပြုကျင့်ခံရတဲ့အမျိုးသမီးတွေကလေးငယ်တွေအတွက်လည်းအမှုလိုက်ပေးခဲ့ဘူးသူဟာအဲ့လိုသူ့ရဲ့လူခွင့်ရေးအတွက်ကြိုးပမ်းအားထုတ်မှုနဲ့လွတ်လပ်စွာတွေးခေါ်ဆောင်ရွက်မှုကိုဂုဏ်ပြုတဲ့အနေနဲ့2012ခုနှစ်မှာမစ်ဆိုဒူတဲကိုဥရောပသမဂ္ဂကထင်ရှားတဲ့လူခွင့်ရေးဆရာဆာခါရော့ဖ်ဆုချီးမြှင့်ခဲ့ပါတယ် အခုလပိုင်းနေ့အတွင်းမှာဆိုရင်လဲမစ်ဆူဒူတဲ့ဟာလူခွင့်ဆိုင်ရာကိစ္စရဲ့တော်တော်များများအတွက်အတိုက်ခံပြောဆိုနေပြီးနိုင်ငံတော်လူမျိုးရေးဆိုင်ရာဖောက်ပြက်မှုနဲ့ဆွဆွဲခံရသူတွေအနေနဲ့သူတို့အတွက်ရှေ့နေလူအကြောင်းတောင်းဆိုတဲ့အခါမှာနိုင်ငံတော်ကအတိအမှတ်ပြုထားတဲ့ရှေ့နေ20လောက်တည်းရပဲရွေးချယ်ရမယ်ဆိုတဲ့အီရန်တရားရေးဌာနရဲ့ဆုံးဖြတ်ချက်ကိုသူကပြင်းပြင်းထန်ထန်ဝေဖန်နေပါတယ်ဒါအပြင်လူများကြားသွားလာတဲ့အခါမှာဟီဂျက်ကောင်းချုံမွေးစင်ရေးဆန္ဒပြတာကြောင့်ဖက်စီခံရသူအမျိုးသမီးတွေအတွက်လည်းသူဟာအမှုလိုက်ပေးနေပြီးလွန်ခဲ့တဲ့ဇန်နဝါရီလကစတင်လို့ကောင်းမြတ်ချုံမွေးစင်သူအမျိုးသမီးဒါဇင်နဲ့ချီကိုအာဏာပိုင်တွေကဖမ်းဆီးထားပါတယ်အီရန်ဆိုရကိုလူခွင့်ရေးအတွက်အန်တူတာကြောင့်လူငယ်ရနေ့တွေအတွင်းအစိုးရရဲ့အကြံကျေအနောက်ရှက်ပေးမှုကိုမစ်ဆိုဒူတဲ့အနေနဲ့ရင်ဆိုင်ခဲ့ရတယ်လို့လဲပြောခွင့်ရနယူဝက်ကဆိုပါတယ်မစ်ဆိုဒူတဲ့ကိုဖမ်းဆီးမှုကြောင့်လူခွင့်ရေးစောင့်ကြည့်ကဲခတ်တဲ့အဖွဲ့တွေကလည်းဝေဖန်ပါတယ်လူခွင့်ရေးအတွက်ရေစံတတိအပြည့်နဲ့ကာကွယ်သူတူကိုဂုံတိတ်ခါကင်းမဲ့စွာတိုက်ခိုက်မှုဖြစ်တယ်လို့ Amnesty International အဖွဲ့ကြီးကဝေဖန်တယ်လို့အီရန်လူထုအတွက်မမမမယက်တီပေးတာကြောင့် Champion တူအဖြစ် Human Rights Watch လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးကလည်းဂုံပြုတ်ခေါ်ဆိုပါတယ်အီရန်အာဏာရှင်တွေရဲ့ဖိနှိပ်မှုတွေကိုကာလကြာရှည်စွာခံခဲ့ရတဲ့အီရန်လူထုအတွက်ရေစံတတိအပြည့်နဲ့ဆောင်ရွက်ပေးတဲ့မစ်ဆိုဒူတဲ့ကိုအမေရိကန်ပြည်အောင်စုအနေနဲ့ထောက်ခံအားပေးပါကြောင်းနဲ့သူပါဝင်လူခွင့်ရေးအတွက်သူတို့ရဲ့သဘောထားတွေကိုဖွင့်ဟပြောဆိုမှုကြောင့်အချင်းချခံရသူတွေကိုအီရန်အာဏာပိုင်တွေအနေနဲ့အမြန်ဆုံးပြန်လွှတ်ပေးဖို့တောင်းဆိုကြောင်းလည်းအမေရိကန်နိုင်ငံသား၏ဌာနပြောခွင့်ရဟေတာနယူဝက်ကပြောပါရယ်ခင်ဗျာ
ရန်ကန်ဆိုရရဲ့သဘောထားမြင်အားကိုတင်ပြလို့ပြပါပြီ
။အခုနားဆင်ကြရတာကအမေရိကန်အစိုးရရဲ့သဘောထားအမြင်နေတာဖြစ်ပြီး VO ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ။ဒီကနေ့ညနေ6နာရီခွဲမှာထုတ်လွှင့်မဲ့ VO အစီအစဉ်တွေကိုလိုင်းတို19925တို့မှာဖမ်းယူနားဆင်ပါ။အခုတော့သတင်းအချင်းချုပ်ကိုကိုကျော်လွင်ကပြောပြပေးပါဦးခင်ဗျာ။
အမေရိကန်ပြည်ထောင်စုမြို့သားလူငယ်ချန်ပီဂျွန်ဘော်တန်လာမယ့်သတင်းပတ်တွေရုရှားကိုအလဲပတ်ရောက်လာတဲ့အခါမှာရုရှားသမ္မတပူတင်နဲ့တွေ့ဆုံဆွေးနွေးမှုဖြစ်ပေါ်အောင်ရုရှားအစိုးရရရှိတဲ့တိုင်ပင်ဆွေးနွေးနေကြတယ်လို့ Test ရုရှားသတင်းဌာနကဖော်ပြပါတယ်။အမေရိကန်သမ္မတနဲ့ရုရှားသမ္မတတို့အကြားထိပ်သီးဆွေးနွေးပွဲတစ်ခုလာမယ့်လတွင်ပေါ်ပေါ်ရေးကြိုးပမ်းစီစဉ်ဖို့ရုရှားကိုဂျွန်ဘော်တန်ရောက်လာမယ်ဆိုတာအမှန်ပဲလို့ရုရှားအစိုးရဘက်ကကြေညာပေးနေကပဲအတည်ပြုချက်ပေးပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်အောင် IS စစ်သွေးကြောအဖွဲ့ကိုအားပေးထောက်ခံမှုနဲ့တရားရင်ဆိုင်နေရတဲ့အင်ဒိုနီးရှားနိုင်ငံက Islamic ခေါင်းဆောင်တဦးကိုမြို့တော်ဂျကာတာတရားရုံးတစ်ခုကတောက်ကြံနေကြပဲတေတံချမှတ်ခဲ့ပါတယ်။အာမန်အဗ်ဒူရာမန်လို့ခေါ်တဲ့ Islam ဘာသာရေးခေါင်းဆောင်ဟာနိုင်ငံအတွင်းအကြမ်းဖက်တိုက်ခိုက်မှု5ခုဇက်တိုက်ဖြစ်ပေါ်အောင်ထောင်ထဲကနေစီစဉ်ခဲ့မှုနဲ့ပတ်သက်ပြီးတော့ဂျကာတာတရားရုံးကနေတေတံချမှတ်ခဲ့တာပါ။ရိုဟင်ဂျာမွတ်စလင်တွေကိုအစုလိုက်ပြုံလိုက်တဖက်နိုင်ငံဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးအောင်လှုပ်ဆောင်ခဲ့မှုနဲ့မြန်မာစစ်တပ်နဲ့နေကြားဆောင်ရဲတပ်ဖွဲ့အရာရှိစုစုပေါင်း9ဦးကိုရေးယူတန်ခတ်ဖို့ဥရောပသမဂ္ဂကစီစဉ်လိုက်ပြီးလို့ဇွန်လ22ရက်နေ့ထုတ် The Wall Street Journal မှာဖော်ပြထားပါတယ်။မြန်မာလုံခြုံရေးတပ်ဖွဲ့ရဲ့လိုအပ်နဲ့ပတ်သက်ပြီးတော့ပြစ်ဒဏ်ခတ်တဲ့ဆောင်ရွက်မှုတွေကိုဥရောပသမဂ္ဂအဖွဲ့ခေါင်းဆောင်တွေကအပြောသက်သက်မဟုတ်ဘဲလက်တွေ့ပြမယ်သဘောပဲလို့တန်တမန်ရဲ့ပြောဆိုချက်ကိုကိုကပြီးတော့သတင်းမှာဖော်ပြထားပါတယ်။ဒီဆုံးဖြတ်ချက်ကိုတင်းလာနေမှာတရားဝင်ချမှတ်လိမ့်မယ်လို့မျှော်လင့်ရပါတယ်။အခုပြစ်ဒဏ်ခတ်ခံရမဲ့သူတွေကဘယ်သူလဲဆိုတာကိုတော့မသိရသေးပါဘူး။ဇွန်လ23ရက်မနေ့ကမှကစားကြမဲ့ကမ္ဘာဖလားအုပ်စုပွဲစဉ်တွေမှာအုပ်စုဂျီကဘယ်လ်ဂျီယံနဲ့တူနီရှား၊အုပ်စု F ကတောင်ကိုရီးယားနဲ့မက္ကဆီကို၊ဂျာမနီနဲ့ဆွီဒင်တို့ဖြစ်ကြပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုကျော်အောင်လင်းပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကမန်အင်ဂျင်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျူနာကမ်မင်းဖြစ်ပါတယ်။ VOA American Tan စနေနေ့မနက်ဖက်မြန်မာဘာသာအစီအစဉ်ကိုလိုင်းလိုမီတာ2440 51နဲ့လိုင်းလက်190တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါခင်ဗျာ။မနက်ဖြန်အစီအစဉ်ဒီမှာလည်းအပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်။သတို့ရှင်များနဲ့တူမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.